Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်ရဲ့2024ခုနှစ်မတ်လ30ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ19.2532နောက်လိုင်းလက်မီတာ190အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်တက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့လေဗနာမှာရှိနေတဲ့ကုလသမဂ္ဂဝန်ထမ်းတချို့ပုံချီထိမှန်ပြီးဒဏ်ရာရသွားပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးအိန္ဒိယကို၂ရက်ကြာတွားရောက်ခဲ့ပါတယ်။ဒီသတင်းနဲ့ပါဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါကိုစောဝင်းလိုက်ရေ။နောက်ဒီနေ့အထူးခြားဆုံးသတင်းတွေမှာတော့ထိုင်းဆက်ရုံမတော်တဆမှုမှာလှုပ်သားကူညီသူက
တိုင်းနိုင်ငံလျောင်းခရိုင်မှာတန်ယုံဆောက်လုပ်ရေးလုပ်ငန်းဝင်ဖြစ်ပါသည်။ကရင်ကြီးသားကြီးကိုပြိုကျပြီးတော့မြန်မာလူသား၆ဦးကရင်မောင်းလာတာတရုတ်လူပြီးပါတယ်။အားလုံး9ဦးသေဆုံးသွားတယ်
။ပြီးရင်ဒုအတန်နောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအပါဝင်စနေညပတ်စဉ်ကဏ္ဍတွေစက်တိုက်ပါ။အခုအရင်ဆုံးတော့ထိတဲ့ရောက်တဲ့တဲ့ကိုကိုစောဝဲလိုက်နဲ့ပြောပြမှာပါခင်ဗျာ။
လပ်နိုနေငံတောင်ပိုင်းမှာစီးရဲအခြေအနေကိုလေ့လာနေတဲ့ကုလသမဂ္ဂဝန်ထမ်းတွေနာဘုံကြည်ကြလို့လက်ရောက်တန်းရရသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။အစ္စရေးနဲ့လေဗနွန်နယ်စပ်မြင်းတလျှောက်လက်ကျင်ခြေလျင်လေ့လာရေးလုပ်နေကြတဲ့ UNTSO အဖွဲ့ဝင်လက်ရောက်နာဘုံကြည်ကြရောက်ပောက်ကွဲခဲ့တာလို့ကုလသမဂ္ဂရဲ့အပြစ်ခတ်ရစေးရေးလက်လာစောင့်ကြည့်ရေးအဖွဲ့ UNTSO အဖွဲ့ကထုတ်ပြန်ပါတယ်။အစ္စရေးစစ်တပ်နဲ့လေဗနွန်နဲ့က Hezbollah အဖွဲ့အကြားအပြန်အလှန်ပစ်ခတ်မှုတွေရှိနေတဲ့နေဆက်နေရာတွေမှာဖြစ်ပွားခဲ့တာပါ။ဘယ်ကလာတဲ့ဘုံလဲဆိုတာကို UNTSO ကမပြောပေမဲ့လေဗနွန်ဘက်ကတော့အစ္စရေးဘက်ကလို့ဆိုပါတယ်။ညီညာရေးထိန်ကုလသမဂ္ဂဝန်ထမ်းတွေအပေါ်ပြစ်မှတ်ထားတာလုံးဝလက်မခံနိုင်ဘူးလို့ကုလသမဂ္ဂအဖွဲ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။အကြောင်းမဲ့နောက်ထပ်ထိခိုက်မှုတွေမဖြစ်အောင်အပြန်အလှန်ပစ်ခတ်မှုတွေရပ်ဖို့နှစ်ဖက်စလုံးကို UNTSO အဖွဲ့ကထပ်ပြီးတောင်းဆိုခဲ့ပါတယ်။အစ္စရေးစစ်တပ်နဲ့တိုက်ခိုက်နေတဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြော်တွေအပေါ်ထောက်ခံတဲ့ Hezbollah စစ်သွေးကြော်အဖွဲ့နဲ့အစ္စရေးစစ်တပ်အကြားနေ့စဉ်လိုပစ်ခတ်မှုတွေရှိနေပါတယ်။ဂါဇာကမ်းမြောင်ဒေသထဲမှာတော့ဂါဇာမြို့ကဆန္ဒရိပ်ခါဝဲတဲ့နေရာမှာတင်နပ်ပစ်ခတ်မှုလူအုပ်ပိမှုတွေကြောင့်အနည်းဆုံး9ယောက်သေဆုံးသွားတယ်လို့ပါလက်စတိုင်းလာဂျန်နီအဖွဲ့ကပြောပါတယ်။အင်းလင်းအားကြီးလာချိန်မှာအကူအညီပေးဝေတဲ့နေရာနာမိလောင်နေတဲ့နေရာတွေကိုအကူအညီတွေစတင်ဆောင်လာတဲ့ကားတွေဖြန့်ပေါင်းသွားတဲ့ဟာကိုဗီဒီယိုထဲမှာမြင်ရပါတယ်။အဲ့ဒီဗီဒီယိုထဲမှာတင်နပ်ပစ်ခတ်တံတွေလည်းကြားနေရပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကတော့အိန္ဒိယနဲ့ဆက်ဆံရေးထိုးတက်အောင်အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကိုသွားတွေ့ခဲ့ပါတယ်။ရုရှားနဲ့ဆက်ဆံရေးတည်လဲတဲ့အိန္ဒိယဆွေရနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားဖို့ယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရိုကူလီဘာအခုလိုတွားရောက်တွေ့ဆုံခဲ့တာပါ။ကြတာရီနေ့တည်းကရောက်နေတဲ့ယူကရိန်းဝန်ကြီးကူလီဘာဟာအိန္ဒိယနိုင်ငံသားဝန်ကြီးဆူဘရာမိုင်ယမ်ဂျိုင်ရှန်ကာအပါအဝင်လက်ထောက်မျိုးသားလုံခြုံရေးအကြံပေးရာရှိတော်နဲ့ဒီနေ့မတ်လ30ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။အိန္ဒိယဟာစစ်အေးခေတ်ကာလကတည်းကရုရှားရဲ့အရင်းနှီးဆုံးမဟာမိတ်အဖြစ်ရပ်တည်လာခဲ့သလိုယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့အပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ခြင်းမရှိခဲ့ပါဘူး။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီနဲ့ရုရှားသမ္မတဗလာဒီမာပူတင်တို့နဲ့သက်သက်စီဆက်သွယ်ဆွေးနွေးခဲ့ပြီးတရင်တစ်ပတ်အကြာမှာယူကရိန်းဝန်ကြီးကူလီဘာအခုလိုအိန္ဒိယကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်မှာလူခွင့်ရေးနဲ့လွတ်လပ်မှုကိုတိုးမြင့်ဖိနှိပ်နေမှုမှာတာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ကန့်သက်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာလိုက်ပါတယ်။ဒီမိုကရေစီအခွင့်အရေးတွေကိုပိုပြီးကန့်သက်တင်းကျပ်တဲ့လုံခြုံရေးဥပဒေသစ်ဟောင်ကောင်မှာထုတ်ပြန်ခဲ့ပြီးမကြခင်အခုလိုအရေးယူမှုတွေလုပ်တော့မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘယ်တာဝန်ရှိသူတွေကိုပြစ်မှတ်ထားပြည်ဝင်ခွင့်ကန့်သက်ပိတ်ပင်မလဲဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိသေးပါဘူး။နိုင်ငံတော်အကြီးအကဲပြည့်စည်အောင်လှုပ်ဆောင်မှုလျှို့ဝှက်ချက်ပေါက်ကြားမှုတာမကနိုင်ငံသားတွေနိုင်ငံခြားလုပ်ငန်းတွေနဲ့အဆက်အဆံရှိသူတွေကိုပါအရေးယူနိုင်အောင် Article 23လို့တည်ကြတဲ့လုံခြုံရေးဥပဒေကိုလှုပ်ထားတာကိုထောက်ပြထားပါတယ်။ဟောင်ကောင်မှာဗြိတိန်အုပ်ချုပ်မှုအောက်ကနေတရုတ်ပြည်မှကြီးကိုအစိုးရလက်ပြန်အပ်ခဲ့တဲ့1998ခုနှစ်ကစလို့တရုတ်အစိုးရကတိပေးထားတဲ့အတိုင်းလွတ်လပ်မှုတွေပေးထားရလားဆိုတာအမေရိကန်နိုင်ငံရေးဌာနကနှစ်စဉ်အမေရိကန်လွတ်တော်ကိုအစိုးရခန်းစာတင်ပြနေတာဖြစ်ပါတယ်။ဟောင်ကောင်မှာလူမှုအခြေပြုအဖွဲ့တွေသတင်းမီဒီယာတွေနဲ့အတိုက်ခံနေပေါ်ဖိနှိပ်ဖမ်းဆီးနေရုံမကပြပရောက်နေကြတဲ့ဒီမိုကရေစီရေလှှရှားသူတွေကိုပါဖမ်းဆီးနိုင်အောင် ဟောင်ကောင်အာဏာပိုင်တွေကဒါမှကပြည်မကြီးအစိုးရဘက်ကတုံးမြစ်လှုပ်ဆောင်နေတဲ့လုပ်ရက်တွေပါတဲ့ဒီနေ့အစီရင်ခံစာမှာမိမောင်းထုတ်ပြထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဟောင်ကောင်မှာမကြာခင်ကပြဋ္ဌာန်းခဲ့တဲ့လုံခြုံရေးဥပဒေမှာနိုင်ငံသားတွေနိုင်ငံသားအဖွဲ့အစည်းတွေနဲ့အဆက်ဆံလုပ်တဲ့နေရာမှာတရားမဝင်ရည်ရွယ်ချက်တွေမလျော်ကန်တဲ့နှီးတွေဖြစ်နေရင်ထောင်တာ14နှစ်အထိကြာခံရနိုင်တယ်လို့ဥပဒေထဲမှာဖော်ပြထားပါတယ်
။ပြင်သစ်မှာလုံမယ်အိုလံပစ်ပွဲအတွက်ရဲထောင်ချီကူညီပေးဖို့နိုင်ငံတကာကိုပြင်သစ်ကတောင်းဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာနွေရာသီကျင်းပမယ်အိုလံပစ်အားကစားပွဲတော်ကျင်းပတဲ့အခါလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်2000ကျော်ကူညီပေးဖို့ပြင်သစ်ဆိုရကနိုင်ငံပေါင်း46နိုင်ငံကိုအကူအညီတောင်းလိုက်တာပါ။ဇူလိုင်26ရက်နေ့ကနေဩဂတ်17ရက်ထိဒီနှစ်ကျင်းပမယ်အားကစားပွဲအတွက်လုံခြုံရေးစီစဉ်တွေကိုအိုလံပစ်ဘွဲ့တာဝန်ရှိသူတွေစီမံဆောင်ရွက်နေတယ်လို့လုံခြုံရေးသတိပေးချက်တွေကိုလည်းတိုးမြှင့်ထားပါတယ်။အားကစားပွဲတွေကျင်းပတဲ့အခါလုံခြုံမှုရှိစေရေးအတွက်နိုင်ငံခြားရဲတပ်ဖွဲ့တွေကိုဇန်နဝါရီလတည်းကအကူအညီထပ်တောင်းထားတယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အနောက်ခံခွေးတွေနဲ့လုံခြုံရေးယူတဲ့တပ်တွေကူညီဖို့နိုင်ငံတချို့ကစစ်တပ်တွေကိုလည်းပြင်သစ်ကာကွယ်ရေးဌာနကအကူအညီတောင်းထားပါတယ်။အခုလိုနိုင်ငံတကာအားကစားပွဲတွေမှာလုံခြုံရေးအတွက်နိုင်ငံသားကအကူအညီတောင်းခံကြလိမ့်ရှိပါတယ်။ကာတာနိုင်ငံမှာ2022ခုနှစ်ကကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကလည်းပြင်သစ်ကလက်နက်ကန်ရဲတပ်ဖွဲ့ဝင်200ဆေလွတ်ပေးခဲ့ပူပါတယ်ခင်ဗျာ။ VOA မတ်လ30ရက်စနေညသတင်းတွေကိုကိုစောဝလိုင်းနဲ့ပြောပြပေးခဲ့တာပါ။အခုတော့သတင်းပေးပို့ထားတဲ့ထိုင်းစစ်ရုံးကမတော်တဆမှုကြီးပါထိုင်းနိုင်ငံချွန်ဘူရီခရိုင်လျောင်မြို့နယ်တဲကဆောက်လေလုပ်ငန်းခွင်မှာကရိန်းပြိုကျလို့မြန်မာလုံသား6ယောက်တေဆုံးခဲ့ရပါတယ်သူတို့နဲ့နာချင်းကြံလုံသမားထောင်ချီတောင်းဆိုလို့ရဲကဝင်ဖြေရှင်းခဲ့ရပါတယ်မယေးမှာအပြည့်အစုံပြောပြပေးပါဦးခင်ဗ
ျထိုင်းနိုင်ငံချွန်ဘူရီခရိုင်လျောင်မြို့နယ်ဗိုတဲမြို့မှာလုံသမား3000ကျော်အလုပ်လုပ်ကြနေတဲ့တန်တယ်ပစ္စည်းထုတ်လုပ်တဲ့စစ်ရုံးဝင်တဲကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမတ်လ29ရက်နေ့တောက်ကြနေ့ကကရိန်းပြုတ်ကျလို့မြန်မာလူသမားတွေတေဆုံးခဲ့ပါတယ်စုစုပေါင်း9ယောက်မှာ6ယောက်ကမြန်မာလူသမားတွေဖြစ်တယ်ဆိုပြီးအလုသမားတွေကိုအကူအညီပေးနေတဲ့ MHAC မြန်မာ Humanitarian Action Center ကတာဝန်ခံကိုရဲမင်းကအခုလိုပြောပြပါတယ
်တိုင်းနိုင်ငံလျောင်းခရိုင်မှာရှိတဲ့ကျွန်တော်တို့တန်ယုံဆောက်လုပ်ရေးလုပ်ငန်းခွင်ပို့ပါဒီကရိန်းပေါ့နော်ကရိန်းအမြင့်ကရိန်းကြီးသားကြီးတစ်ခုပြိုကျပြီးတော့ကလေးမောင်နဲ့သူတို့မြန်မာလူသား6ဦးကလေးမောင်လာတော့တရုတ်လိုပြီးပါတယ်အားလုံး9ဦးသေဆုံးသွားတယ်ဖြစ်စဉ်အဲ့ဒီဖြစ်စဉ်မှာကျွန်တော်မင်းညတော့ကဒီအဲသုံးတန်တိုင်းရဲရောက်လာတယ်ပူကင်းဖြစ်စဉ်တော့ရဲရောက်လာတယ်အဲ့ဒါအမေဒီကားလေးကဲလေးကားလေးရာဒီလောင်းလေးလာတော့တယ်တောက်ပြီးတော့တယ်ဖို့လောက်တဲ့ချိန်မှာလုံမားတွေကအရင်ကားလေးဝင်တယ်လို့တောင်းဝင်နေမှာသေဆုံးမှုတွေရှိတယ်အုပ်ရှင်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူးအဲ့ဒီတော့လုံမားတွေကျေနပ်မှုမရှိဘူးမြေလောင်းကားတွေဖတ်ဖို့ကပိတ်ထားတယ်အဲ့လာပြီးတော့မှသူတို့ဒီမျက်နှာကြီးကိုဖိုက်ပြနေတဲ့မျက်နှာကြီးကိုဘယ်လိုပေးပါလဲဆိုပြီးတော့မင်းကြတော့အလုပ်သားတွေအားလုံးစုယုံပြီးတော့လုပ်သားထောင်ထဲကြည့်ပြီးတော့အဲကျွန်တော်တို့အလုပ်ရှင်ကိုတောင်းဆိုတော့ထိုင်းရဲတွေလည်းအများကြီးရောက်လာတယ်
။တည်ဆုံးခဲ့သူတွေအတွက်တယောက်ကိုဘန်းငွေ16သိန်းစီမျက်နှာကြီးပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။အလုပ်ရှင်တွေဘက်ကဘန်းငွေ5သိန်းအရင်ပေးပြီးမှနောက်ထပ်3လအကြာမှကျန်တဲ့မျက်နှာကြီးပေးမယ်လို့သဘောတူထားပေမဲ့အမှန်တကယ်ရနိုင်ဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ပထမသဘောတူညီချက်စာရွက်ဟာပြည့်စုံမှုမရှိတာကြောင့်အလုသမားတွေဘက်ကထပ်မံတောင်းဆိုမှုတွေလုပ်ခဲ့တာဖြစ်တယ်လို့လဲ MHAC အဖွဲ့ကမတ်ဖြူသစင်ဦးကပြောပါတယ
်တဲ့နဲ့ဆက်တဲ့တင်ပြန်ပြီးမယ်ဒါပေမဲ့အဲ့ဒီပြန်ပြီးမယ်ပဲရေးထားတာဒါပေမဲ့ဟိုအဲ့ဒီပတ်စံ5တိန်လက်ခံတဲ့အလုသမားတွေကိုလက်မှတ်ထူခိုင်းတယ်လက်ပုံစီခိုင်းနောက်ထပ်3လအတွင်းမှာဒီစက်ယုံကနေပြန်ပြီးမယ်ဆိုပြီးစက်ယုံရဲ့နာမည်မပါဘူးစက်ယုံလူကိုမပါဘူးဒီစက်ယုံတတိယရဲ့ပေါ့နော်လက်မှတ်မပါဘူးနောက်ပြီးအတိတ်တတိယရဲ့လက်မှတ်မပါဘူးဒီထိုင်းအာဏာပိုင်ဆိုင်ရာဒီနဲ့ရဲ့လက်မှတ်မပါဘူးဆိုတော့ဒီစာရွက်ဒီနောက်ထပ်3လအတွင်းထဲမှာတတိယပြန်မပြီးဘူးဆိုတော့ဒီပတ်စံကျန်တဲ့စက်တဲ့ပြန်မပြီးဘူးဆိုရင်တိုင်မင်းနေရာမရှိဘူးဖြစ်နေတာပါ
ချွန်ဘူရီခရိုင်ထဲကအလုသမား3000ကျော်အလုလောက်ကန်နေတဲ့တန်တဲ့ပစ္စည်းထုတ်လုပ်တဲ့စက်ယုံမှာနောက်ထပ်စက်ယုံအစားအုပ်တစ်ခုဆောက်လုပ်စင်မှာကရိန်းပြိုကျခဲ့တာဖြစ်ပါတယ်။တေဆုံးသွားခဲ့တဲ့မြန်မာလူသမားတွေနစ်နာကြီးအပြည့်အဝရရှိရေးသေချာတဲ့အာမခံချက်စာချုပ်ချုပ်ပေးဖို့အတွက်ကျန်တဲ့လူသမားတွေကတောင်းဆိုခဲ့ကြပါတယ်ရှင်
။မယေးမှာပြောပြခဲ့တာပါ။အခုတော့ပတ်စင်ကဏ္ဍတွေဇက်တိုက်ပါ။ပထမဆုံးကတော့တူတန်အစီအစဉ်မှာအနာကြီးယောဂတဲ့အခက်အခဲကိုပြောထားပါတယ်။ကျမကြီးဆောင်ရှက်မှုယူရင်းနေတဲ့မြန်မာမှာအနာကြီးယောဂတဲ့တွေဆေးကုဖို့ပိုခက်ခဲနေတာကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ။
မှမိဘကတော့ထက်ပြည့်ကိုပြန်ပြီးတော့ခံစားတယ်။အမှပြရတယ်မှာဒီနာယောဂကျေလို့ငါ့ကိုပြစ်သွားကြတယ်
အနာကြီးယောဂဟာကမ္ဘာနိုင်ငံအများစုမှာကင်းစင်ပြောက်ွယ်သွားပြီဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့အခုချိန်ထိကိုကျန်ရှိနေသေးပါတယ်။ယောဂပြောက်ွယ်အောင်ကုသနိုင်သူတော်တော်များများကလည်းနောက်ဆက်တွဲမတန်ဆွမ်းမှုတွေနဲ့ပဝန်းကျင်ရဲ့ဖယ်ကျင်ထားမှုတွေကိုခံစားနေရပြီးအခုလိုအချိန်မှာတော့ရှင်သန်ရက်တီဘူတောင်ခက်ခဲနေကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းထောက်တွေကရေးသားတင်ဆက်ပေးထားပါတယ်ဆောင်းမအတွင်းနှုံချုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ကတော့3နိုင်နေမှာပေါ့အဲလည်းကဘူတီးရဲ့ဆိုတော့လူကြံတော့ကျွန်တော်ဘူပုံပန်းနေပါတယ်ကျွန်တော်ကပညာတက်ကြီးကြည့်နေတယ်ကျွန်တော်ကပြည့်ကျင်တဲ့ပညာတက်ကြီးကျွန်တော်ကရှားဝင်ကြည့်နေတာမြန်မာနိုင်ငံကပြည်နေဒီမြန်မာလူကြီးဖြစ်မှာအဲသူတို့အဲ့လိုကျွန်တော်ကိုပြောတော့ရတယ်ဘူတနေ့နဲ့တည်းကကျွန်တော်ကိုခေါ်ပြောမှုအားနည်းလာတယ်ပေါ့အဲကျွန်တော်သူတို့ကရှောင်းတယ်ရောင်းတယ်လို့ပြောတာကျွန်တော်လည်းရှောင်းမတက်တော့တာပါရှားဝင်ဆိုတဲ့ဥစ္စာလည်းကျွန်တော်မေ့လိုက်ရတာပေါ့
လွန်ခဲ့တဲ့နှစ်30ကျော်သူအသက်73နှစ်အရွယ်မှာပဲကိုမောင်မောင်ဟာအနာကြီးယောဂကုသခံခဲ့ရပါတယ်။ယောဂဘယ်လိုရလာတယ်လဲဆိုတာကိုတော့သူမသိပါဘူး။အဲဒီနောက်တိတ်မကြခင်မှာပဲသူကျောင်းကထွက်လိုက်ပါတယ်။ခြေထောက်မှာဒဏ်ရာတစ်ခုရခဲ့ပြီးခြေထောက်ကထုံနေတော့သတိမထားမိလိုက်ပါဘူး။အနာကပိုဆိုးလာပြီးဒူးအောက်ပိုင်းကနေသူ့ခြေထောက်ဖျက်လိုက်ရပါတော့တယ်။သူမိသားစုဟာယောဂအကြောင်းနားမလည်ပေမဲ့တခြားမိသားစုဝင်တွေစီယောဂကူးမှဆိုပြီးသူ့ကိုအနာကြီးယောဂဆောက်ရှောက်ရေးခေဟာစီပို့ခဲ့ပါဗျာ။ပထမဦ
းဆုံးကတော့ထက်ပြည့်ပြန်ပြီးတော့ခံစားတယ်။ငါပြရတယ်ငါဒီနာယောဂကျေလို့ငါ့ကိုပြစ်သွားကြတယ်။ဆောင်ပြသွားကြတယ်ငါမိဘတော့ငါ့ကိုလက်မခံခြင်းဘူး။အဲ့ဒါလို့ကျွန်တော်ဝမ်းနေပါတယ်။တော့အဲ့ဒီကအတီတို့ညီတို့ကလည်းတိတ်ကူးသူကကတိတ်ပြီးတော့ဒီနာယောဂနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့မပြရဘူးနော်။
အနာကြီးယောဂဟာဘက်တီးရီးယားကြောင့်ဖြစ်တဲ့ကူးစက်ယောဂတစ်မျိုးဖြစ်ပေမဲ့လွယ်လွယ်နဲ့မကူးစက်ပါဘူး။ကူးစက်တာကိုစောစောသိခဲ့ရင်လေဆေးပေါင်းကုသနည်းနဲ့ပျောက်ကင်းအောင်ကုသနိုင်ပါတယ်။ဆေးကုသမှုစောစောခံယူတဲ့ယောဂတွေကြီးဟာ၃ရက်သို့မဟုတ်တစ်ပတ်အတွင်းမှာတခြားသူတွေစီမပြန့်ပွားနိုင်ပါဘူး။၆လကနေတစ်နှစ်အတွင်းယောဂအရှင်းပျောက်ကင်းနိုင်ပါတယ်။ဆေးကုသမှုခံယူခဲ့တဲ့ကိုမောင်မောင်မှာယောဂအကြာကြီးမရှိခဲ့ပေမဲ့အနာကြီးယောဂနဲ့ဆိုင်တဲ့မတန်ဆွမ်းမှုကတော့သူ့မှာရှိနေပါသေးတယ်။အခုတော့ကိုမောင်မောင်ဟာရန်ကုန်တိုင်းမယန်းချောင်ကြီးွာကအနာကြီးယောဂသည်တွေခိုးလုံရမေတ္တာပရာဟိတခေဟာမှာနေထိုင်ပါတယ်။သူ့အမျိုးသမီးနဲ့ဒီခေဟာမှာတွေ့ခဲ့ကြပြီးအခုတော့သူတို့မှာကလေး၅ယောက်ထွန်းကားထားပါတယ်။သူတို့မိသားစုဟာအစိုးရကပေးတဲ့နေ့စဉ်ထောက်ပံ့ကြေးအမေရိကန်ဒေါ်လာ20စစ်နဲ့ညီမျှတဲ့မြန်မာငွေ900ကျပ်ခေဟာကပေးတဲ့သူ့အတွက်ထမင်းပုံစံတစ်ခုနဲ့ကျောင်းတက်နေတဲ့သူသား2ယောက်အတွက်2ယောက်စာစုစုပေါင်း3ယောက်စာနဲ့ရက်တည်နေကြပါဗျ။မယန်းဆောင်မေတ္တာပရာဟိတခေဟာကို1995ခုနှစ်မှာအနာကြီးယောဂကြောင့်ကိုယ်လက်မတန်ဆွမ်းဖြစ်ပြီးလောက်ကင်မစားနိုင်တဲ့လူတွေမိသားစုကြောထောက်နောက်ခံမရှိတဲ့လူတွေအတွက်ထူထောင်ခဲ့ပါဗျ။အဲ့ဒီခေဟာမှာခိုးလုံသူတက်ကြီးရွယ်ကိုတရားဝင်ခြင်းနဲ့မိသားစုအစု30လောက်ရှိပါဗျ။တနိုင်ငံလုံးကအလှရှင်တွေရဲ့လှူဒန်းမှုတွေနဲ့ရက်တည်နေတဲ့ခေဟာဟာကိုဗစ်ရောဂါနဲ့အာနာသိမ့်တာကစပြီးနောက်ဆက်တွဲဖြစ်လာတဲ့စီးပွားရေးပြိုလဲမှုတွေကြောင့်အရင်ရရှိတဲ့လှူဒန်းမှုတွေရဲ့ထဝက်လောက်သာရရှိနေပါတယ်။ခေဟာဥက္ကဋ္ဌဦးလာထေကလူတိုင်းကိုထောက်ပံ့နိုင်ဖို့ပို့ပြီးခက်ခဲလာတယ်။အထူးသဖြင့်နောက်ဆက်တွဲမတန်ဆွမ်းမှုတွေနဲ့တက်ကြီးယောဂါတွေအတွက်စေကူတာဖို့လိုအပ်တဲ့အခါပို့ခက်ခဲတယ်လို့ပြောပါတယ်။
ဘူးအပေါ်ကြီးတလေရလုံးဝင်မရှိတော့ဝန်ထမ်းမထားနိုင်ဘူး။ဒီလောက်ဝန်ထမ်းလေးတွေလည်းရက်တည်ကြတာပေါ့။အခက်ကျတော့အခုကတော့အများကြီးပဲ။ဒီမှာခုနကဖြစ်လာတဲ့ရောမစီးဝါလည်းရှိတော့ကြည့်တောင်းရှိဘူး။ဒီစီးရတာကတော့ပြဿနာရလို့လည်းရုပ်ဆင်းဝင်လိုက်ပူလက်ပါပါ။ပေါ်တော့အဲကားမားသုံးနိုင်တဲ့အခက်ကျတွေကဆက်လို့ရှိတယ်။အဲအလေးရောဆန်တော့ဟိုရေရောခံတယ်
ဒီအမေရောခံလူတွေအတွက်ပြဿနာတစ်ခုကဘဝရည်တည်ရခက်ခဲတာပါပဲ။တချို့ဆိုရင်ဟင်းစားအတွက် အနီးနားတော်ရဲကနေအရွက်ခူးကြရပါတယ်။ကိုမောင်မောင်လည်းလျှက်စစ်ပစ္စည်းအတိုအစတွေပြင်ပြီးဝင်ငွေစူးစမ်းရှာရပါတယ်။ဒါ့ပြင်ယောဂကြောင့်လို့သူ့စီမှာပြင်ဖို့ကိုလူအများစုကမဝင်ရဲကြပါဘူး။အပြင်မှာအလုရှာရင်လည်းအဲ့ဒီတုံ့ပြန်မှုတွေကိုသူရပြန်ပါတယ်။ခွဲခြားဆက်ဆက်မှုကကိုမမောင်လိုလူတွေကိုဝင်ငွေရဖို့တားဆီးနေပါတယ်။ဒါအပြင်အနာကြီးရောဂါတစ်ခါမှမဖြစ်ဘူးတဲ့။သူတို့ရဲ့ကလေးတွေနောက်ကိုအဲ့ဒီခွဲခြားဆက်ဆက်မှုတွေကလိုက်ပါနေပါသေးတယ်။မယန်းဆောင်သူတယောက်ဖြစ်တဲ့မဖူဖူးရဲ့အရွယ်ရောက်ပြီးကလေးနှစ်ယောက်ဟာဆက်ယုံအလုပ်တွေအများကြီးရှောက်ခဲ့ပူပါတယ်။သူတို့နောက်ကြပုံရိပ်ကိုဖျောက်ဖျက်ထားမှပဲအလုပ်ရကြပါတယ်။
မင်းကြောင့်တွေ့လို့ရှိရင်အိုက်ဆာယောဂအပြေခံလိုက်တယ်ဒီကူလည်းတက်ပြီးမခေါ်တော့ဘူးဒီနေ့ယူအနာမယ်နဲ့ရှောက်လို့ရှိရင်တော့ရတယ်ဒုညတကောင်ဈေးငါဒုညတကောင်ဈေးငါဆုံးနေမတ်မပုံငါပြီးတော့တော့ရှောက်ကြတယ
်ဒီလိုခွဲခြားဆက်ဆက်မှုတွေကြောင့်ပဲမရရင်လားဟာသူ့ရဲ့အရွယ်ရောက်ပြီးသားသားသမီးတွေကိုအလုံးလုံးဖို့မန္တလေးပို့ခဲ့တာပါသူ့အသက်၁၂နှစ်အရွယ်မှာအနာကြီးယောဂကူးစက်ခံရပြီးလက်တစ်ဖက်ပျက်စီးခဲ့ရပါတယ်အခုသူဟာမန္တလေးနဲ့မိုင်30ဝေးတဲ့မယန်းကြောင်လိုအနာကြီးယောဂကေဟာတစ်ခုဖြစ်တဲ့နဒမြန်ရွာမှာနေထိုင်ပါတယ်။တာသမီ
းရဲ့အကုန်လုံးကမန္တလေးမှာဟိုအနာပြင်ဆိုင်တို့ဟိုဘာမင်းဆိုင်တို့အကင်းဆိုင်တို့အဲ့လိုကလုပ်လုပ်နေရပါတော့။အတိအကျလေးအတိအကျမသိဘူးနဲ့ဒီရောဟာဒီရောအဲ့လိုအတိမပေးရဘူးဆိုတော့အဲ့ဒီဘာလဲဒီကချင်းလက်ကမညိုရောလက်ချင်းမဆိုတဲ့သမီးရာမခေါ်ရဲဘူးလေ။ကလေးရမပြောရဲဘူးဆိုတော့အဲ့လိုကကြောက်ကြရတယ်ဒီရောကတော့ကိုမပြောရကြဘူးခွေရောကလည်းမတော်မတ
ော်တော့မှာတော့ဘယ်ရောက်ဆိုမထည့်ရအနာတိန်တိုက်ပွဲတွေနဲ့အတူစီးပွားရေးပြိုလဲမှုတွေကန့်သက်မှုတွေကြားထဲမှာအနာကြီးယောဂာနဲ့ပတ်သက်ပြီးလှုပ်ဆောင်ကြတဲ့အဖွဲ့အစည်းတွေဟာရက်တန့်ကုန်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကအရေးပေါ်ကိစ္စတွေနဲ့လူသားချင်းကူညီထောက်ထားမှုကိစ္စတွေကိုအာရုံစိုက်ကြပြီးပြည်တွင်းအဖွဲ့တွေကလည်းလုပ်ငန်းလေပတ်ဖို့လုံလောက်တဲ့လှူဒန်းမှုတွေမရကြပါဘူးဒီချိန်နေဟာအနာကြီးယောဂသည်တွေနဲ့နောက်ဆက်တွဲမတန်ဆွမ်းမှုကိုခံစားနေရသူတွေကိုကူညီပေးမှတက်ရမှုရှိနေပါတယ်ဒါပေမဲ့ဒီချိန်နေမှာအနာကြီးယောဂဟာလူများမသိပဲတမန်ထက်ပိုပြီးပြန့်နှံ့နေနိုင်ပါတယ်မြန်မာနိုင်ငံဟာအနာကြီးယောဂပြဿနာရှိနေသေးတဲ့နိုင်ငံအနည်းစုတွေကတနိုင်ငံမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရ2020မှာတော့မြန်မာနိုင်ငံမှာယောဂအသစ်တွေ့ရှိမှုဟာတစ်နှစ်ကို1800အထိကျဆင်းသွားတာတွေ့ရပါတယ်။အဲ့ဒီချိန်ကစပြီးယောဂအသစ်တွေ့ရှိမှုတွေကျဆင်းသွားခဲ့ပေမဲ့အမျိုးသားညီညွတ်ရေးအဆိုအရရဲ့အနာကြီးယောဂထိန်းချုပ်ရေးအဖွဲ့ကဒေါက်တာဝိုင်းကတော့ယောဂကူးစက်မှုအသစ်တွေများနေမယ်လို့ယုံကြည်ထားပါတယ်။
နောက်တစ်ခုကကြတော့လေဒီတာမန်ချင်းကျမရေးဆောင်ရှောက်မှုပေးနေနိုင်တာတောင်းမှပဲအနာကြီးယောဂကိုပေါ့ကျမတို့ဒါဟိုစနစ်တကျလိုက်ပြီးတော့လိုက်လံရှာဖွေပြီးတော့ဆော့ဆော့တိဆော့ဆော့ကုပေါ့နော်ဒီလိုအာနီးပြူဟာရင်းနဲ့တွားရဲအခုလိုအနေထားမျိုးကြတော့ပေါ့နော်လုံးဝကို conflict ဖြစ်နေရဲအဲစစ်ဖြစ်နေရဲဆိုတဲ့အနေထားမျိုးဆိုတဲ့ခါကြတော့ဒီယောဂဖြစ်တဲ့သူကိုလွယ်လွယ်ကူကူတွေ့နိုင်ဖို့ဆိုတဲ့ဟာကအဲခက်ခဲလာတယ်ပေါ့ဟိုဒီအနာယောဂကတော့ကုသခံရသူကတော့နှစ်စဉ်တိုးပွားနေမှာပဲဖြစ်ပါတယ်တိုးပွားလာမယ်လို့တော့ယူဆရတယ်ပေါ့နော
်အနာကြီးယောဂကိုလူတွေပိုနားလေခဲ့ရင်ယောဂပြန်ပွားတာနဲ့ယောဂရှင်တွေရဲ့ဘဝကိုပျက်စီးစေတဲ့ခွဲခြားဆက်ဆက်မှုတွေကိုလည်းတားဆီးနိုင်မှာပါခုလိုခက်ခဲတဲ့ကာလမှာကိုမမောင်အတွက်လုံနိုင်တာကတော့သူ့မိသားစုကိုစူးစမ်းထောက်ပံ့ဖို့ပါပဲပြီးတော့ကလေးတွေပုံမှန်ဘဝနဲ့နေထိုင်နိုင်ဖို့သူတို့ကြီးလာတဲ့အချိန်မှာသူနဲ့ဝေးရာပို့ဖို့ပါပဲ
တို့အကြောင်းပြီးလို့ရှိရင်တော့ကျွန်တော်နဲ့ကလေးတွေတယောက်မှမထားပါဘူးကလေးတွေတော်လေးတွေယူကျွန်တော်ပို့မှာပါကျွန်တော်နဲ့နေကျွန်တော်ရဲ့အမဲတက်ကြီးကသူတို့နောက်ကိုလိုက်နေပါလိမ့်ဒီဟာကြီးဝင်းကျင်မှာကိုကျွန်တော်ကသူတို့အကြိုက်ရရလာရင်ကျွန်တော်ဒီဟာဝင်းကျင်မှာကျွန်တော်မနေသေးဘူးကျွန်တော်သားသမီးတွေကိုအဖြစ်မခံနိုင်ဘူးကျွန်တော်ကအဲ့လိုလုံဆုံးဖက်လိုက်တာပေါ့ကျွန်တော်သားသမီးကြီးကျွန်တော်ဒီနားမှာကျွန်တော်လိုပဲအမဲတက်ကြီးတော့ကနေကျွန်တော်ကလည်းကျွန်တော်သားသမီးကြီးကိုအမြန်ရောင်းကလာတာကလေးသူတရားအမူကြီးကျွန်တော်အလိုကြီးအဖြစ်မခံနိုင်ကျွန်တော်ဆန္ဒတော့အလိုရှိတယ်ပေါ့
ဒူတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လင်းမယ့်ဒူတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
Frontier မြန်မာအဖွဲ့ရဲ့ဒေသံပါအခုတော့ဒီမိုကရေစီလွတ်ခွေရနဲ့ခပြန်ကဘာပါမြန်မာတပ်ပေါ်ယုံကြည်မှုဘာကြောင့်နေလာပါလဲတရားပြန်ရအောင်ဘလို့ပြောင်းတင်တာကို American တက်ငိမ့်စားတူဖို့မှုကြီးဒေါ်မီမီဝင်းဘတ်ကိုမေးထားတဲ့ဥတီမောင်တန်ပြပြပေးပါအောင်ခင်ဗျာ
ဒီမိုကရေစီလမ်းကြောင်းကိုလျှောက်မယ်ဆိုရင်လိုက်ပြောညီထွေတဲ့ institution တွေရှိရမှာပါဒီတော့စစ်တပ်အဖွဲ့အစည်းအားလည်းဒီထက်မှပါတဲ့တစ်ခုဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာစစ်တပ်နဲ့အဖွဲ့အစည်းရေးအရာအကြအတည်းဖြစ်ပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒုတိယပုဂ္ဂိုလ်ကြီးပမောက္ခဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
မင်္ဂလာပါရှင်ကျွန်မဒုတိယပုဂ္ဂိုလ်ကြီးအငိမ့်စားတော့ဖြစ်သွားပါပြီလို့ပြောချင်ပါတယ်နောက်ကျွန်မမစခင်ပေါ့နော်ကျွန်မ disclaimer လေးတခုပြောချင်ပါတယ်ကျွန်မအခုဒီနေ့ပြောသွားတဲ့သုံးသက်ချက်တရားပေါ့နော်ကျွန်မပုဂ္ဂိုလ်တရားအနေနဲ့ပြောတာပါဟိုဘယ်အခွင့်အကိုမှကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျဆရာမဟုတ်ကဲ့အခွင့်ကာလလို့ပြောရမှာပေါ့နော်ဘုသိမ့်စိန်လက်ထက်မှာလည်းဆရာမအဲမြန်မာစစ်တပ်နဲ့အလုံးနည်းနည်းပါးပါးလုပ်ခဲ့ဘူးတာလေးတွေလည်းရှိပါတယ်ဒီတော့မြန်မာစစ်တပ်ဟာအဖွဲ့စည်းပိုင်းနဲ့ကျင့်ထုံးပိုင်းအရာအကြက်တဲတဲ့ကိုကြောက်နေသလားဒါမှမဟုတ်ရင်သူတို့ဟာစစ်တပ်ဆိုတဲ့အဖွဲ့စည်းကိုဟုတ်ပါသေးရဲ့လား
ဟုတ်ကဲ့ကျွန်မအဲ့ဒီဟိုနင်းပေါ့နော်2013ကနေပြီးတော့2020အထိစစ်တပ်နဲ့ engagement တွေရှိခဲ့တယ်အဲ့ဒီအချိန်မှာကျွန်မဘာတော့တွေ့လဲဆိုတော့စီကန်းရှိတယ်ဆိုတဲ့ဥစ္စာနဲ့အကြောက်စိတ်တရားနဲ့သူတို့မှားတယ်မှားတယ်သူတို့ကအကြောက်စိတ်ကဟိုနေစီကန်းရှိတယ်လို့သူတို့စိတ်ထဲမှာထင်တယ်အဲနောက်ပြီးလဲပြီးတော့သူတို့ရဲ့ officer တွေက promotion ရဖို့အတွက်သူတို့အတွက်ပါလဲယာရုတိုးတက်ဖို့အတွက်ပို့ပြီးတော့ focus ရမ်းမယ်အဓိကပေးပြီးတော့တခြားဥစ္စာတွေအောက်မှာရှိတဲ့ကိုယ့်ချင်းအောက်မှာရှိနေတဲ့စစ်သားတွေကိုကောင်းကောင်းပြုစုပြီးတော့သူတို့ကိုပါလဲဟိုနေပြိုးထောင်ပေးတာပေါ့နော်ဟုတ်ကဲ့အရာရှိတယောက်အနေနဲ့အဲ့ဒီဥစ္စာကိုသူတို့သိပြီးတော့မလုပ်ဘူးသူတို့လုပ်တာကနောက်ပြီးတော့ဟို cult တယ်လို့မျိုးပဲသူတို့က blood brother ပေါ့နော် blood brother ဆိုပြီးတော့အဲ့ဒီ batch တွေနဲ့ဘာတွေနဲ့လုပ်တယ်အဲ့ဒီဥစ္စာတွေကတကယ်တော့တကယ် professional ဖြစ်တဲ့စစ်တပ်အဖွဲ့တစ်ခုရဲ့လုပ်နည်းလုပ်ပါနေမဟုတ်ဘူးဆိုတော့ကျွန်မသွားတွေ့တယ်အဲ့လိုမျိုး organization ကဒီလိုမျိုးစစ်တိုက်တဲ့အခါမှာဘယ်လိုမှမအောင်မြင်ဘူးမတိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ organizational behavior ဟိုဗါလဲ theory နဲ့ပြန်ကြည့်လိုက်လို့ရှင်အဲ့ဒီဥစ္စာဘယ်လိုမှမအောင်မြင်နိုင်တဲ့အလေးအထားကြီးပေါ့နော်စီကန်းနေဆိုတော့ကျွန်မရောက်မလို့အဲ့ဒီတော့ကျွန်မအမြဲတမ်းဗါလဲတန်တရားရှိတယ်အခုကျတော့ကျွန်မရဲ့အဖြေကိုပြီးသွားပြီ
ဟုတ်ကဲ့ကျွန်မကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးသံတမန်ပေါ့နော်တမ်အန်ဒရူးဆာလဲမြန်မာစစ်တပ်ကတဲ့ရာဇဝတ်မှုဂိုင်းဖြစ်နေပြီဆိုပြီးတော့ဒီလိုပြောခဲ့ဘူးပါတယ်ဆရာမဘလို့ထင်ပါတယ
်ဟုတ်တယ်အဲအန်ဒရူးပြောတာနဲ့ကျွန်မသူနဲ့ပါလဲသဘောတူတယ်ဘာလို့လဲဆိုတော့အခုအချိန်မှာပေါ့နော်စစ်တပ်ရဲ့မစ်ရှင်ကလည်းတကယ်ပရော်ဖက်ရှင်နယ်ကြတဲ့စစ်တပ်ကပေါ့နော်တိုင်းပြည်သူလူထုကိုကာကွယ်ဖို့ဒီတိုင်းပြည်ကိုကာကွယ်ဖို့ဒါပေမဲ့တကယ်အခုစစ်တပ်ကကြတော့ပြည်သူလူထုကိုနှိပ်ကွပ်ဖို့ပြည်သူလူထုကိုတတ်ဖြတ်ဖို့နောက်ပြီးတော့ဟိုတိုင်းပြည်ကိုဘယ်လိုကွဲသူတို့ပြောတာတော့အများအားဖြင့်တိုင်းပြည်ကိုအတူတကွထဲရမယ်အမှန်မှာတော့သူတို့လုံနီးလုံဟန်နေရတမင်တကာ divide and conquer တိုင်းပြည်ကိုအများအားဖြင့်ခွဲနေပြည်သူလူထုကိုအများအားဖြင့်ခွဲနေတာပြည်သူဗမာနဲ့ဟိုတခြား ethnic minority တွေနဲ့ပေါ့နော်ဒီတိုင်းရင်းသားတွေနဲ့တိုင်းရင်းသားကြီးညင်းမှာလဲဟိုဘက်လိုက်ဒီဘက်လိုက်နေတမင်တကာကွဲပြောင်းလုပ်ထားတယ်ဆိုတော့လေအဲ့ဒါစစ်တပ်ရဲ့ဟိုရင်းကိုဒီခု mission ကိုမြန်မာစစ်တပ်ရဲ့ဒီ mission ကိုကြည့်လိုက်လို့ရှိရင်လည်းအဲဒီဥစ္စာတကယ် professional ဆန်တဲ့စစ်တပ်ရဲ့ mission မဟုတ်ဘူး
ဆိုတော့ဒီအဖွဲ့အစည်းကဒီလိုဖြစ်နေတာဘာကြောင့်လို့ဆရာမထင်ပါလဲသို့တော်လည်း အကြောင်းရင်းကိုရှာဖို့ကတော့အချိန်နဲ့တော်တော်လိုပါတယ်ဆရာမကတည်င်ကပဲပြောခဲ့ရတာဆိုတော့သို့တော်လည်းအဲ့ဒီတည်င်ကဆရာမရောက်ခဲ့တဲ့ကာလတည်းကနေမှလှမ်းပြီးမြင်ရတာကဘာအကြောင်းတွေကြောင့်များစစ်တပ်ဆိုတဲ့ဖွဲ့စည်းကဒီလိုဖြစ်သွားလဲ1988ခုနှစ်တုန်းကတော့ဒေါက်တာမောင်မောင်ကပြောမှုပါတယ် Lord Acton နဲ့စကားကိုကိုးကားပြီးတော့အကျွင်းမဲ့အာဏာကဒူကိုအကျွင်းမဲ့ပြက်စီးစေတယ်အဲ့တော့မြမတပ်မတော်ကအာဏာနိုင်ငံရေးထဲမှာနေဖို့ကြိုးစားတာကြောင့်ဟောဒီလိုဖြစ်သွားတယ်လို့ဆရာမထင်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်မလီဒါရှစ်ပေါ့နော် highest of leadership အဒီမြန်မာနိုင်ငံဒီဘုံချုပ်ကြီးတွေအားလုံးကသူတို့အာဏာမြဲရေးအတွက်ဒီစစ်တပ်ကိုအသုံးချတယ်ဆိုတော့စစ်တပ်ရဲ့ mission ကပြောင်းသွားတယ်စစ်တပ်ရဲ့ mission ကသူတို့အာဏာသိမ်းဖို့အတွက်ဘုန်းနေပြည်တော်ပြည်သူလူထုကိုကာကွယ်ဖို့မဟုတ်ဘူးပြည်သူ you know တိုင်းပြည်ကိုကာကွယ်ဖို့မဟုတ်တော့အဲသူတို့ပြောဒါပေမဲ့စာရေးထားတာတော့ဒီ mission တွေကတော့အဲစာအုပ်ထဲမှာတော့ရှိတယ်အဲတကယ်စစ်တပ်ဖြစ်တဲ့ဒါပေမဲ့တကယ် practice လုပ်တဲ့အခါမှာတကယ်ဟို light လုပ်တဲ့အခါမှာအဲ့ဒီဥစ္စာမဟုတ်ဘူးဆိုတော့လူတွေကလည်းဝင်တာစစ်တပ်ထဲဝင်လို့ရှိရင်ကိုယ်နိုင်ငံကိုကာကွယ်ဖို့ပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်လာတယ်တကယ်လုပ်တဲ့အခါမှာအဲ့ဒါနဲ့မဟုတ်ဘူးဆိုတော့အဲကြောင့်မလို့လေသူတို့ဒီ defection တွေတွေ့လာတယ
်မြန်မာတပ်ပေါ်တဲ့ဟာတပ်ပေါ်သားတွေကိုယ်တိုင်ကလည်းသူတို့အဖွဲ့အစည်းကိုတော်တော်ချစ်ခင်ကြပါတယ်နော်ယုံကြည်မှုလည်းတချို့ကတော်တော်လေးရှိနေကြတာလည်းတွေ့ရတယ်ဆိုတော့သို့တော်လည်းတစ်ဖက်မှာကြတော့လေအဒီလိုတော့သွားလို့မရဘူးနော်အခုချိန်နေရပြောင်းရမယ့်ချိန်နေဖြစ်နေပြီလို့လည်းမြင်ရတာလည်းရှိတယ်ဆိုတော့ဒီအဖြစ်ကနေဘလို့များပြန်ပြီးထွက်နိုင်ပါမလဲဆရာမဟုတ
်ကဲ့တချို့ယုံကြည်မှုအဲ့လိုရှိတယ်ဆိုတဲ့ဥစ္စာစစ်တပ်ကိုချစ်တယ်စစ်တပ်ကဟိုလုံမြာမှန်တယ်ဆိုတဲ့ဥစ္စာယုံကြည်မှုကဒါတော့အနည်းတဲ့လူများဖြစ်တယ်လူတွေဖြစ်တယ်အခုအချိန်မှာကျွန်မအင်တာဗျူးလုပ်လိုက်တဲ့အခါမှာ9ယောက်တည်းက10ယောက်တည်းက9ယောက်ကလုံးဝသဘောမတူဘူးဘာတွေလုပ်နေလဲဆိုတာသူတို့လုပ်နေတယ်ဆိုတာလေဆိုတော့အဲကြောင့်မလို့လေအဲ you know ပြန်ပြီးတော့ဒီ reform လုပ်ရမယ်ကျွန်တော်တို့က security sector reform ဆိုတဲ့ဥစ္စာအရန်လုပ်ရတယ်။ဟိုဘာလဲဒီ value တွေကိုပြန်ပြောင်းရမယ်။နောက် leadership လည်းပြန်ပြောင်းဘာလို့ဆိုတော့ဒီ value တွေအခုမဟုတ်တဲ့ value တွေလုပ်ခံနေစဉ်းစားမှုတွေကအပေါ်ကနေပြီးတော့လုပ်ထားတာ။ leader တွေကလုပ်ထားလို့เนาะအုပ်ချုပ်သူတွေကလုပ်ထားလို့ဆိုတော့ဒီအုပ်ချုပ်အဲ့လူတွေကိုဘယ်လိုမှရှေ့သွားပြီးတော့ထားလို့မရတော့ဘူးသူတို့ဖျက်ဆီးလိုက်တာသူတို့ကကျွန်မအမြဲတမ်းပြောတယ်သူတို့ကမင်းအောင်နိုင်တဲ့အတူတူကသူတို့တွေကစစ်သူတို့ရဲ့စစ်တပ်ကိုတက်မတော်ကိုလက်ရင်းကျိုးဆွဲပေးလိုက်ပြီးတော့လွတ်လိုက်တာဒီဖွဲ့ဒီတခါမှာဆိုတော့အဲ့ကြောင့်မလို့စစ်တပ်ကအခုလောက်ဒီအရန်ပြိုကွဲတာနောက်ပြည်သူလူထုရဲ့ယုံကြည်မှုလည်းမရှိတော့ဘူးဆိုပြည်သူလူထုစစ်တပ်တခုကပြည်သူလူထုယုံကြည်မှုမရှိလို့ရှင်ဘယ်လိုမှရက်တီဖို့တိတ်မလွယ်
ဟုတ်ပါတယ်ဆရာမအခုနောက်ဆုံးမေးခွန်းပါဆရာမနော်အာဆီယံကလည်းတွဲဆုံဆွေးနွေးရေးကိုပြောထားတယ်နော်နောက်မြန်မာနိုင်ငံရဲ့အဓိကဖြစ်နေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာနောက်ပြီးလူခွင့်ရေးလွတ်လပ်ခွင့်တွေလည်းဆိုင်တဲ့ပြဿနာကြီးဖြစ်နေတယ်နောက်ပြီးတော့စစ်တပ်ကနိုင်ငံရေးလှုပ်ချင်တဲ့အာဏာနိုင်ငံရေးထဲမှာပါနေတဲ့ပြဿနာလည်းရှိဒီလိုအခြေအနေတွေထဲမှာเนาะဆရာမခုနပြောလို့ခေါင်းဆောင်မှုလည်းနောက်တက်လာတဲ့ခေါင်းဆောင်တွေကပြောင်းရမယ်ပေါ့နော်ဆိုတော့အရေးအကြီးဆုံးခြေလှမ်းတွေကိုလက်မယ်ဆိုရင်ဘလို့ခြေလှမ်းမျိုးတွေကိုနောက်တက်လာတဲ့ခေါင်းဆောင်ကနိုင်ငံရေးဥပဒေထက်စဉ်းစားရင်ဘလို့ခြေလှမ်းမျိုးတွေလှမ်းသင့်တယ်လို့ဆရာမထင်ပါတယ်
Well number 1ကပထမဆုံးကဒီစစ်တပ်ကဘယ်လိုမှဗာလဲ politics နော်နိုင်ငံရေးနဲ့ဒီ party politics လို့မျိုးပေါ့နော်ပတ်သက်ပြီးတော့ဘယ်တော့မှလုပ်လို့မရဘူးလုပ်တာ ਨੇ ပြည်သူကိုပြည်သူလူထုရဲ့ support နော်တစ်ဖက်ကနှစ်ဖက်နဲ့အဲ့လိုမျိုးတွေပဲလိုက်ပြီးတော့အဲ့ဒါဖြစ်တော့အဲ့လိုမျိုးယုံကြည်မှုတွေသူတို့ရဲ့ဟိုနည်းနည်းကြကုန်ပြီဒါကြောင့်မလို့ပထမဆုံး number 1ကတော့စစ်တပ်ကဒီနိုင်ငံရေးထဲမှာပါလို့မရဘူးနံပါတ်1မြေပြီးလဲပြီးကျွန်မခုနပြောအကျင့်စာရိတ်တာပေါ့နော်အဲစစ်တပ်စစ်ဒီစစ်တပ်ကိုအုပ်ချုပ်မယ်ဆိုလို့ရှိရင်ပစ္စည်းဥစ္စာတွေကိုတိတ်ပြီးတော့မက်နေလို့ရှိလို့ရှိရင်အဲ့ဒီဥစ္စာအတွက်ကအဆင်မပြေဘူးအဲ့ဒါအဆင်ပြေမှာမဟုတ်ဘူးသူတို့ရဲ့ effectiveness ပေါ့နော် leadership effectiveness ကရောက်တော့ရောက်လေဆိုတော့ဒီဥစ္စာကြီးပါလားကျမတို့မြန်မာနိုင်ငံမှာလည်းပြန်ကြည့်လိုက်လို့ရှင်လူတွေကဘာကြောင့်ဗိုလ်ချုပ်အောင်ဆောင်လေးစားတာလဲသူမှာ uniform လေးတစ်ခုနဲ့ you know လူတွေအများအားပြောတယ်ဟိုနေပဲပြုတ်နဲ့ဟိုနေနံပြားလေးစားခြင်းနဲ့အလောက်လောက်ပဲသူရှင်အဲကြောင့်မလို့လူတွေကသူ့ကိုဟိုဗာလေရိုသေလေးစားတယ်အဲဒီဥစ္စာမြန်မာနိုင်ငံနေမဟုတ်တခြားနေရာမှာလည်းအဲဒီဥစ္စာ leadership principle တစ်ခုပဲနော်ဆိုတော့ကို့မှာ credibility မရှိဘူးကို့မှာဗာလေဒီဒီလူတွေရဲ့တခြားလူတွေရဲ့ယုံကြည်မှုမရှိဘူးဆိုလို့ရှင်ဒီလိုလီးလို့ရတာမလွယ်ဘူး effective လည်းမဖြစ်ဘူးဆိုတော့အဲ့ leadership နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မှန်မှန်ကန်ကန်လုပ်ရမယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင
်ဟုတ်ကဲ့တပ်ပတော် PP တတ်တာဖြစ်ရင်းနဲ့ပတ်သက်ပြီးစဉ်းစားမယ့်ချက်လက်တွေကိုရှင်းလင်းတင်ပြသွားသူကတော့အငြိမ်းစားဒုတိယပုံမူကြီးအမောခတော့မိမိဝင်ဘဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဦးတမောင်သားပြပြပေးခဲ့တာပါမချရခင်အာရှနိုင်ငံပါဝင်နောက်ပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တဲ့စနေညအစည်းအဝေးကိုဆက်ပြပြနေပါတယ်အခုဒုတိယပိုင်းနိုင်ဥပမာလဲနောက်ပတ်စဉ်ကဏ္ဍတွေကလေယာစီပါနာဥရိယာတိနဲ့တရင်တွေတဲကတူတက်မတိုင်ခင်အာရှနိုင်ငံအစည်းအဝေးပထမပါမြန်မာကဒုက္ခသည်တွေအတွက်ထိုင်းကပထမဆုံးစာနာမှုထောက်ပံ့တွေနေဆက်ဖြတ်ကျော်ပေးပို့လိုက်ပါတယ်မြန်မာစစ်ကောင်စီနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မှုရှိနေပါတယ်မြောက်ကိုရီးယားပေါ်အရေးယူတာကိုရုရှားကဗီဒီယိုအနာသုံးပယ်ချခဲ့ပါတယ်ကိုစောမှုကျော်ပြပြပေးပါအောင်ခင်ဗျာ
စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာစစ်ပေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုထိုင်းနိုင်ငံကနေမတ်လ25ရက်နေ့ကပထမဆုံးအကြိမ်နေဆက်ဖြတ်ကျော်ပေးပို့ခဲ့ပါတယ်။မဲဆောက်မြဝတီတရားကိုဖြတ်ကျော်ပြီးကရင်ပြည်နယ်တဲကနေရာ3ခုကိုပေးပို့သွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ဘတ်ငွေ5တန်ဖိုးတန်ဖိုးရှိတဲ့ဆန်နဲ့အစားအစာတွေပါဝင်တဲ့ဒီအကူအညီတွေဟာလူသားချင်းစာနာမှုအထောက်အပံ့တသက်တာဖြစ်တယ်လို့ထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးစီယာဆက်ဖွန်ကက်ခေါကပြောဆိုပါတယ
်ครับก็เราอยากจะเน้นว่าเป็นการให้ความช่วยเหลือทางมนุษยธรรมจริงๆนะครับไม่ได้เกี่ยวข้อง
အကူအညီအထောက်အပံ့တွေဟာလူသားချင်းစာနာမှုအကူအညီတသက်ဖြစ်ပါတယ်နိုင်ငံရေးအရာဒါမှမဟုတ်လက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့မပတ်သက်ပါဘူးအခုအချိန်မှာမြန်မာပြည်သူတွေရဲ့အကျိုးကိုသာအဓိကထားပြီးတော့ကြည့်တင်ပါတယ
်အိမ်နီးချင်းနိုင်ငံအနေနဲ့နောက်ထပ်လိုအပ်တဲ့နေရာတွေကိုဘယ်လိုပေးပို့နိုင်မလဲဆိုတာကိုဆက်လေ့လာသွားမယ်လို့လဲထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒီအကူအညီတွေကိုထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပေးတာဖြစ်ပြီးထိုင်းကျက်ချင်းဤအဖွဲ့ကနေတဆင့်ပေးတာပါမြန်မာနိုင်ငံဘက်မှာမြန်မာကျက်ချင်းဤအသင်းကတာဝန်ယူဖြန့်ဝေရမှာဖြစ်ပါတယ်လိုအပ်နေသူတွေထံရောက်မရောက်ကိုဓာတ်ပုံနဲ့တကွပြန်လည်တင်ပြရမှာဖြစ်ပြီးအာဆီယံရဲ့ကပ်ဘေးဒုက္ခနဲ့လူသားချင်းစာနာမှုအကူအညီစီမံခန့်ခွဲရေးဌာနကလည်းစီစစ်ကြီးကြပ်သွားမှာဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေထံအမှန်တကယ်ရောက်ရှိဖို့မြမအရေးဆောင်ရွက်နေတဲ့အဖွဲ့တွေကလည်းစိုးရိမ်ပါတယ်ပဋိပက္ခဖြစ်နေတဲ့နေရာတွေကိုမရောက်နိုင်တာဟာအဓိကပြဿနာဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကမလ20ရက်နေ့တုန်းကပြောဆိုခဲ့ပါတယ
် Problem that we have right nowis that humanitarian aid is not going in the to the areas that need it most
လူသားချင်းစာနာမှုအကူအညီတွေဟာအရေးကြီးလိုအပ်နေတဲ့နေရာတွေကိုမရောက်နိုင်တာကပြဿနာဖြစ်နေပါတယ်စစ်ကောင်စီထိန်းချုပ်မှုပြင်ပကရိပခဖြစ်နေတဲ့နေရာတွေကိုဆုလို့တာပါဒီနေရာတွေကလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အရေးအတွက်တွေတိုးလာနေတဲ့နေရာတွေဖြစ်ပါတယ
်အခုထိုင်းနိုင်ငံကအစမ်းသဘောမျိုးပေးပို့ခဲ့တဲ့အကူအညီတွေဟာဒုက္ခသည်2000လောက်အတွက်ရက်အနည်းငယ်စာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေးအတွက်ဟာ2,300,000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်အခုလိုအချိန်မှာပဲဗေပောင်းဆောင်အတက်အတဲနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာ2024ခုနှစ်အတွင်းရုရှားနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်ဆိုတဲ့သတင်းထွက်ပေါ်လာပါတယ် ပူတွဲစီရေးလေးကျင်းတာအပါအဝင်စီရေးပူပေါင်းဆောင်ရွက်မှုအစီအစဉ်50လောက်ကိုလှုပ်ဆောင်သွားမယ်လို့ရုရှားစစ်တပ်ကကူကပြီးရုရှားအစိုးရပိုင်း RIA သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့မတ်လ18ရက်နေ့တုန်းကလည်းအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရုရှား INTRA TASS သတင်းဌာနတို့တွေ့ဆုံမေးမြန်းစီမှာလဲနျူကလ িয়ার ဓာတ်အားပေးစီမံကိန်းအပါအဝင်ရုရှားနဲ့မြန်မာအရက်ဖက်နဲ့စစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်မြန်မာစစ်ကောင်စီဟာတစ်ဖက်မှာလဲစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတပ်သားသစ်စုဆောင်းမှုပြင်ဆင်နေပါတယ်အရင်အသွေးကြာဆင်းနေပြီးအင်အားနည်းလာနေတဲ့စစ်တပ်ကိုရုရှားရဲ့အကူအညီနဲ့ပြန်လည်တိစောက်ဖို့ကျူးပန်းမလားလို့တုံ့တက်မှုတွေရှိလာပါတယ်မြန်မာစစ်တပ်ဟာတရုတ်ထက်ရုရှားကိုပုံမအားထားလာတာတွေ့နိုင်ပါတယ်မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေရှေ့မတိုးနိုင်ဖြစ်နေတာနေဆက်အွန်လိုင်းလေလံမှုကိစ္စအခုနောက်ဆုံးညီနောင်သုံးပွဲထိုးစစ်ကိစ္စတွေပါတရုတ်နဲ့မြန်မာစစ်တပ်အကြားဆက်ဆံရေးမှာရှုပ်ထွေးမှုတွေရှိတယ်လို့တုံ့တက်ကြပါတယ်မြန်မာနိုင်ငံကပဋိပက္ခမှာစစ်ကောင်စီဘက်ကတရုတ်လုံလက်နက်တွေအသုံးပြုနေတယ်လို့စစ်ကောင်စီကိုထိုးစစ်ဆင်နေတဲ့ညီနောင်သုံးဘက်ဟာလည်းတရုတ်လုံလက်နက်ငယ်တွေအသုံးပြုနေတယ်လို့မတ်လ29ရက်နေ့ထုတ်အမေရိကန်အခြေစိုက်လုံခြုံရေးလေ့လာတဲ့ War on the Rock အဖွဲ့ကရေးသားထားပါတယ်တရုတ်ဟာနှစ်ဖက်စလုံးကိုကြောတောက်နောက်ခံပေးနေတာပါလားဘာကြောင့်လဲလို့ဒီအဖွဲ့ကမေးခွန်းထုတ်ထားပါတယ်ရုရှားအနေနဲ့မြန်မာနိုင်ငံကိုစီးရီးအယကူညီထောက်ပံ့နေတာတွေဟာမြန်မာနိုင်ငံကပဋိပက္ခတွေကိုပိုဆိုးသွားစေတယ်လို့အမေရိကန်အစိုးရကတော့ပြောဆိုထားပါတယ်အခုလိုအချိန်ပါပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်ဒဏ်ခတ်အရေးယူထားတာနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာတဲ့ကျွမ်းကျင်သူအဖွဲ့တက်တန်းတိုးဖို့ကိုမတ်လ28ရက်နေ့မှာရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်တရုတ်ကမင်းမပေးပဲကြားနေခဲ့ပါတယ်အမေရိကန်အပါအဝင်နိုင်ငံ73နိုင်ငံကထောက်ခံပါတယ
် Russia's actions today have cynically undermined international peace and security
ရုရှားရဲ့လုပ်ရဟာနိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုအားနည်းသွားစေပါတယ်ရုရှားဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အပါအဝင်အများအပြားကိုသိကျပျက်စီးစေနိုင်တဲ့လက်နက်တွေတရားမဝင်လုပ်နေတာကိုကူညီလိုပုံရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူမက်သရူးမဲလာကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်မြန်မာဒုက္ခတွေထိုင်းကူပေးတာမြန်မာရုရှားပူပေါင်းလာတာမြောက်ကိုရီးယားကိုရုရှားကာပေးတာတွေကိုကိုစော်မှုချော်ပြောပြခဲ့တာပါအခုတော့လေယာစီးပွားကဏ္ဍပါပြည်ပဈေးကွက်အဝယ်လိုက်တာလို့ပြည်တွင်းသကြားစီမြင့်တက်တာအပါအဝင်တစ်ပတ်အတွင်းလေယာထွက်ကုန်တည်နေစေတက်ကြကိုစူးစီးပြီး Farmer Times Media ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်ဟန်တဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပဈေးကွက်အဝယ်လိုက်လာလို့ပြည်တွင်းတကြားစည်းမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါမယ်။အခုနှစ်မှာဗီယက်နမ်နိုင်ငံကမြမတကြားကိုဈေးကောင်းပေးပြီးဝယ်ယူနေတဲ့အတွက်ပြည်တွင်းတကြားဈေးကအမြင့်ဈေးမှရှိနေတယ်လို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်လက်ရှိပြည်ပဈေးကွက်မှာတကြားတန်ကို623ဒေါ်လာလောက်ပေါက်ဈေးရှိနေပြီးဒီထက်ဈေးပိုမြင့်တက်လာနိုင်တယ်လို့တကြားပုဂံလုပ်ငန်းရှင်တဦးကပြောပါရယ်ပြည်တွင်းတကြားဈေးကွက်မှာလည်းအခုနှစ်ဆကတကြားတစ်ဖိတ်သားကို3800ကျပ်ဝန်းကျင်ဈေးသာရရှိခဲ့ပေမဲ့အခုနှစ်မေလအတွင်းမှာတော့တကြားတပိတ်သားကို4200ကျပ်အထိမြင့်တက်လာပါတယ်တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်နဲ့စကိုင်းတိုင်းထဲမှာကြံခောက်ယူကြိတ်ခွဲမှုရနာထားရတာတွေရှိပြီးစက်သုံးသည့်တွင်းအားစုတွေမြင့်တက်လာတာကြောင့်လဲတကြားစီမြင့်တက်လာတာဖြစ်တယ်လို့ကြံစိုက်တောင်သူတို့ကသုံးသပ်ပါတယ်မြန်မာနိုင်ငံကနေတကြားကိုဗီယက်နမ်ကိုအများဆုံးတင်ပို့နေပြီးဥရောပနိုင်ငံတချို့ကလည်းအနည်းငယ်တင်ပို့နေပါတယ်ပြည်ကတဲ့နှစ်ကတော့ပြည်ပကိုတရားတန်ချိန်3,000-3,000ခန့်အထိတင်ပို့နိုင်ခဲ့ပြီးအခုနှစ်မှာပုံမတင်ပို့နိုင်ဖို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကခန့်မှန်းထားပါတယ
်ဝက်ချင်ဖန်စီကစက်တိုက်မြစ်တလာပါတယ် ပြီးခရက်နှစ်ဝယ်လောက်ကလေးကဈေးစတိုက်ကျဆင်းခဲ့တဲ့ပြင်တွင်းဝယ်မူငွေစည်းဝဲဟာအခုမက်ရှလာထဲမှာတော့တပိတ်တာကိုတထောင်ကျပ်ဝန်းကျင်တိပြင်းမြင့်တလာတာဖြစ်တယ်လို့မွေးငွေလောက်ကင်သူတွေကပြောပါတယ်ဝယ်ရှင်ချန်ပန်စီကနေရာဒေတာလိုက်တပိတ်တာကို9800ကနေတထောင်ကျပ်ဝန်းကျင်တိပေါက်ဈေးရှိနေတာဖြစ်ပါတယ်2023ခုနှစ်ဇွန်လကနေ2024ခုနှစ်ဖေဖော်ဝါရီလအထိဝယ်ချန်ပန်စီတပိတ်တာကို9500ကျပ်ထိတာအမြင့်ဆုံးပေါက်ဈေးရှိခဲ့တာဖြစ်ပါတယ်ဝတ်သားစီကြနေချိန်မှာဝက်မွေးမြည်ရေလောက်ကင်တူတွေနေထွားတဲ့အတွက်အခုလိုဝယ်လိုက်လာချိန်မှာဝက်ရှင်ဖန်စီပြန်လင်းမြစ်တလာတာဖြစ်တယ်လို့ပြည်မြို့နယ်ကဝက်မွေးမြည်ရေလောက်ကင်တူတူကပြောပါတယ်ဝက်တကောက်ကိုတားခွဲပြီးနောက်ရောင်းတန်းဝင်ရွယ်ရောက်ဖို့လေးလကနေ9လလောက်ထိမွေးမြည်ရပြီးရောင်းတန်းဝင်ရွယ်ဝက်တကောက်တွေအစားစားကုန်ကြစရိတ်ကတော့၄သိန်းကနေ၄သိန်းခွဲဝန်းကျင်လောက်ထိကုန်ကြတယ်လို့ဆိုပါတယ်
ငါတို့လောက်ဖန်းစည်းသူတွေမဲစနစ်နဲ့အလှဲ့ကျငါးဖန်းထွက်နေရပါတယ်ပြည်ပဈေးကွက်ရှိတယ်လို့ပြည်တွင်းမှာစားသောက်မှုများတဲ့ငါတို့လောက်ကိုဖန်းစည်းသူများနေတဲ့အတွက်မဲစနစ်နဲ့အလှဲ့ကျထွက်ဖန်းနေရတယ်လို့အေအော်ဒီတိုင်းဒေသကြီးကတပိုင်းတိုင်းငါးဖန်းလုပ်ငန်းလုပ်ကင်သူတွေကပြောပါတယ်ငါတို့လောက်ဖန်းသူတွေအနေနဲ့အရင်နှစ်ကတရက်ကို2ချိန်လောက်ပိုက်ရှာဖန်းစည်းခွင့်ရခဲ့ပေမဲ့အခုနှစ်မှာတော့ငါတို့လောက်ဈေးကောင်းနေပြီးဖန်းစည်းသူများနေတဲ့အတွက်မဲစနစ်နဲ့တရက်ကိုတစ်ကြိမ်သာဖမ်းဆီးခွင့်ရတယ်လို့ဆိုပါတယ်
။ကိုမဲနဲ့စောင့်နေရတဲ့အခါကျတော့ဒီမနေ့ရည်ပြည်ပြီးွားရင်မနေ့ရည်ပြည်ွားရင်ညရည်ပြည့်လို့ပြရတော့ဗျ။အညာနောက်မနေ့ရည်မှပြည့်အဲ့လိုဖြစ်ရတယ်ပြည့်လဲအောင်လေ။ဘိုက်ကမာတွေကတားများတော့ကိုနဲ့ကိုစောင့်စောင့်နေရတာတလားတလားပဲပြည့်ရ။ကိုဆောင်ကိုဆောင်လဲဆိုတော့မဲနဲ့ပြည့်ရတဲ့အခါကျတော့အဲဒီပိုက်နဲ့ဒီနဲ့မဆန့်တော့ညနဲ့မဆန့်တော့အခုဒီဒီဒီဒီလို့လေဒီလာဒီလာကိုလည်းကြထွက်ထွက်ထွက်ထွက်သူမကြရအောင်ထွက်ထွက်အဲ့လိုထွက်လို့ဆိုရင်ကျန်တဲ့မဲကြတော့ကုန်သွားတဲ့ကောင်ကနောက်ရကြမှာထွက်ရတယ်အဲ့လိုပြောတယ်။အဲသူကလည်းတော့ဆောက်ရတယ်အဲ့ပါကိုဈာထုတ်ပြီးသူတို့ဈာထုတ်ကတ်နှထားနေနေရတယ်ရှိတယ်။အဲဒီလိုသားကောင်းကောင်းနေရ။ရပ်ဖြစ်ကြမှာကြောင့်အဲ့တော့ပြစ်လို့ရှိရင်ဒါ9000 8000 3000ကျော်ကျော်ရတာပဲ။နေကုန်မရအောင်ဆိုတော့4000 5000လောက်ရတာ။ဆိုချင်ရ6000ကျော် 80 သားဆိုလို့ရှိရင်အမှ4000 5000ကိုယ်နဲ့ဆက်၃ချက်သားဆိုရင်၄ကောင်းွယ်၅ကောင်းအဲ့လိုရှိတယ
်။မြစ်အတွင်းငါတလောက်ဖန်းစီရရှိမှုများတဲ့ရေလယ်ပိုင်းနေရာတွေကိုသာမဲစနစ်နဲ့ပိုက်ချဖန်းစီခွင့်ပေးတာဖြစ်ပြီးတခြားနေရာတွေကိုတော့တတ်မှတ်ထားခြင်းမရှိဘဲအဆင်ပြေသလိုပိုက်ချဖန်းစီခွင့်ရှိတယ်လို့ဆိုပါရယ်။လက်ရှိအချိန်ဟာငါတလောက်ဖန်းစီရရှိမှုများတဲ့ရာသီဖြစ်ပြီးဖန်းစီသူတွေအနေနဲ့တရက်ကိုအနည်းဆုံးချက်၄000ကနေ3000ကျော်အထိဝင်ငွေရရှိနေကြတာဖြစ်ပါရယ်။
ဒါငါတို့ရာသီကတော့ကုန်ကန်နီးနေပေါ့နော်ဒီငါတို့ရာသီကုန်ကန်နီးနေရမြောက်အလဲရောက်ပေါ့ကျွန်တော်တို့အခုဆိုရင်ဟိုအရင်တော့ဆိုရင်ပိုက်ကွက်ချဖို့ရေကိုတန်းစီပြီးဆောက်ရတယ်အခုကတော့မဆောက်ရတော့ဘူးဘာဖြစ်လဲဆိုတော့ငါတို့ကအရင်တော့ဆိုရင်ဒီနေ့ဒီနေ့ကိုသိန်းနဲ့ချီရတယ်2သိန်း3သိန်း3သိန်းအနည်းဆုံးရတယ်ပေါ့နော်အဲ့ဒီချင်းတော့ဆိုရင်တော့ပိုက်သမားတွေအများကြီးဖြစ်နေတယ်ဒါရေတအူးရေချအူးအဲ့ဒီအချိန်မှာဆိုရင်ကျွန်တော်တို့ကပိုက်ချတဲ့နေရာမှာတယောက်ပြီးမှတယောက်ချရတော့တန်းစီစရာနဲ့ဆောက်ရတယ်ပေါ့နော်အဆောက်တော့လည်းအကျိုးရှိတာပေါ့အခုကြတော့ကျွန်တော်ကတန်းစီတယ်မဆောက်ဘူး5ရတာနဲသွားတဲ့ခါကျတော့ပိုက်သမားပိုက်ပြည့်မဲ့သူကနဲသွားတယ်နဲသွားတော့ကျွန်တော်မဆောက်တော့ဘူးတိုးတဲ့ချင်းအခုတပေါင်းလာဇန်ဒီဘက်ရောက်သွားတော့ကျွန်တော်တို့ငါတလောက်ရရှိမှုအာရနဲသွားတယ
်ပြီးခဲ့တဲ့နှစ်ကငါတလောက်တပိတ်တာကိုကျက်4000လောက်တာအမြင့်ဆုံးဈေးရှိခဲ့ပြီးအခုနှစ်မှာတော့အရွယ်အစားလိုက်20သားကနေ30သားအရွယ်ကို10000ကျက်50သားအရွယ်တစ်ကောင်ကို3000ကျက်80သားကနေ80သားတစ်ကောင်ကို5000ကျက်အထိအတိအသင့်ပေါက်ဈေးရရှိနေပါတယ်။အေအော်ဒီတိုင်းဒေသကြီးငါးလုပ်ငန်းဦးစီးဌာနအနေနဲ့တိုးမြစ်ကြောင်း၊ဘိုကလေးမြစ်ကြောင်း၊ပြန်မလော့မြစ်ကြောင်း၊ရွေးမြစ်ကြောင်းစတဲ့မြစ်ကြောင်း၄ခုကိုငါတလောက်မျိုးတုံးမှုမဖြစ်စေရတဲ့အတွက်ငါးမျိုးထိန်းသိမ်းရေးအေရိယာအနေနဲ့သတ်မှတ်ပြီးနှစ်စဉ်စက်တင်ဘာ15ရက်ကနေအောက်တိုဘာ15ရက်နေ့အထိငါတလောက်ဖမ်းဆီးမှုမပြုလုပ်ကြဘို့တားမြစ်ထားလေရှိပါတယ
်။အခုဆက်ပြီးမက်ရှလာ19ရက်နေ့ကနေ26ရက်နေ့အထိဈေးကွက်တွင်တည်ကြနေမည်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါတယ်။မက်ရှလာနဇုတ်ပတ်မှာဖြစ်ပေါ်ခဲ့တဲ့တီးနယ်ရီရဲ့ဈေးကွက်စဉ်တွေကိုကြည့်မယ်ဆိုရင်ဖူကုံဘဲတွေနဲ့နှင်းရောင်စော်ဈေးတွေကအယောင်းဝယ်ဤနေတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမက်ရှလာ26ရင်းနေကပင်းစင်ငုံရက် RC တတန်ကို36သိန်း6,900ကျပ်ခန့်ပေါက်ဈေးရှိနေပြီးတပတ်အတွင်းတန်ကို8,000ကျပ်ဝန်းကျင်လောက်ကျဆင်းသွားပါတယ်။ပေးဆိုင်ပြူထုံးလို့မူရနေခဲ့တဲ့အိန္ဒိယပြည်နယ်ဈေးကွက်မှာတော့ ပက်စင်ကလိုအချက်ဆက်ရှိနေပြီးဈေးလေးမြင့်တနေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ
်။နိုင်အောင်ဆောင်ကဈေးကွက်ထဲအစ်စ်တွေအဝင်များလာပေမဲ့အယောင်းဝယ်အေးနေတာကြောင့်ဈေးကလည်းတည်ငြိမ်နေတယ်လို့ပွဲသားကုန်သည်တွေကပြောပါတယ်။မတ်လ28ရက်နေ့မန္တလေးဈေးကွက်ပေါက်ဈေးအရနှစ်နှစ်စမုံ45ပိတ်သားဝင်တစ်အိတ်ကိုငွေကျပ်35,500ကနေ39,500ကြားပေါက်ဈေးရှိနေပြီးနှမ်းဖြူဂျပန်က43,000ကနေ43,000ကျပ်နှမ်းဖြူရိုးရိုးက36,000ကနေ38,000ကျပ်နှမ်းညိုက28,500ကနေ29,000ကျပ်အသီးသီးပေါက်ဈေးရှိနေပါတယ်နှမ်းမျိုးစားလိုက်တစ်အိတ်ကိုငွေကျပ် 5,000 ဝန်းကျင်လောက်ပြန်ကျဆင်းသွားတာကိုတွေ့ရပါတယ်
ဒီဘက်ကဝယ်လိုက်နေရကြောင်းအယောင်းဝယ်ပုံမှန်ဖြစ်နေပြီးမဲ့ဈေးကွက်တွေမြေပဲဆန်တစ်တူဝယ်ရလာတဲ့အတွက်အခုပဲမှာတော့မြေပဲဆန်ဈေးတွေကအေးနေတာဖြစ်တယ်လို့ကုမ္ပဏီတွေကပြောပါတယ်။မင်္ဂလီဈေးကွက်မှာတော့ဖေဖော်ဝါရီ9ရက်နေ့ဈေးကွက်ပေါက်ဈေးအရမြေပဲနီလုံဆန်ကတပိတ်တာကိုအမျိုးစားလိုက်6,800ကနေ8,000ကျပ်ဖြစ်ပြီးအစွန်လုံဆန်တေကတော့တပိတ်တာကို6,600ကနေ9,100ကျပ်အတီးတီးပေါက်ဈေးရှိနေပြီး300ကျပ်ကနေ900ကျပ်ကြားဈေးချဆင်းသွားပါတယ် S1 season ကတော့တပိတ်တာကို6,100ကနေ6,400ကျပ်ဖြစ်ပြီးပြည့် season ကတပိတ်တာကို6,400ကျပ်အတီးတီးပေါက်ဈေးရှိနေပြီးဈေးတည်ငြိမ်နေရကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စင်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
Pharma Times Media ပြောပြခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်စီစဉ်ပါဆွီဒင်မှာပလတ်စတစ်အမှိုက်ခင်မီနီသုံးခွဲထုတ်နေတာကိုပြောထားပါတယ်ဆွီဒင်က Site Zero လုပ်ငန်းကြီးဟာအနီအောက်နဲ့လေဆာရောင်ကြီးကင်မရာတွေနဲ့ညာရီတုနည်းပညာသုံးပြီးပလတ်စတစ်အမှိုက်တွေကိုမျိုးစားခွဲထုတ်နေပါတယ်မုတ်ထုတ်ခွန်ပလင်းကိုမျိုးစုံကနေအမားစားပလတ်စတစ်ဘူးတွေအထိစွန့်ပစ်ပလတ်စတစ်တွေကိုပြန်သုံးပစ္စည်းထုတ်နိုင်အောင်ခွဲကြနေတာပါနားလောင်ပြောပြပေးပါအောင်ခင်ဗျာ
ခင်မီနီပညာရီနဲ့စွန့်ပစ်ပလတ်စတစ်စာရီကိုအမျိုးအစားခွဲပေးနေတဲ့ဆွီဒင်နိုင်ငံက Site Zero လုပ်ငန်းကြောင့်ပလတ်စတစ်ပြန်လည်အသုံးချရေးလုပ်ငန်းတွေနှိုးထလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်တဲ့ Swedish Plastic Recycling Plastic ပြန်လည်အသုံးချရေးလုပ်ငန်းကနေအောင်ရောင်ကြီး၊လေဆာရောင်ကြီးနဲ့ကင်မရာတွေကိုပါသုံးပြီးတော့ပစ္စည်းအမျိုးအစားခွဲထုတ်နေတာပါ။မြို့တော် Stockholm ကနေ124မိုင်အကွာမှာရှိတဲ့ Motala မြို့မှာ2023ခုနှစ်နောက်ပိုင်းလောက်ကစပြီးတော့ကမ္ဘာအကြီးဆုံးနဲ့ခေတ်အမီဆုံးပြန်သုံးပလတ်စတစ်ပစ္စည်းလုပ်ငန်းစတင်လာခဲ့တာဖြစ်ပါတယ်။ Swedish Plastic Recycling ရဲ့အမှုဆောင်အရာရှိချုပ် Mattis Philipsson ကလုပ်ငန်းသဘောအခုလိုရှင်းပြပါတယ
်။ In Swedish households, people are sorting each packaging type separately. So we receive all the collection.
Swedish နိုင်ငံတွေကအိမ်တွေမှာအမှိုက်အလုံးကိုအမျိုးအစားခွဲပြီးအမှိုက်ပုံးနေတဲ့စွန့်ပစ်လေးရှိပါတယ်။အဲ့ဒီလိုခွဲခြားပြီးသားအမှိုက်တွေဒီဆက်ယုံကိုရောက်လာတာပါ။ဒီနေရာကတော့စက်ယုံရဲ့အလဲဘိုးဖြစ်ပါတယ်။ပလတ်စတစ်အမှိုက်အမျိုးအစားပေါင်း12မျိုးထိခွဲထုတ်ပေးနိုင်တာကတော့ထူးခြားမှုလို့ပြောရမှာဖြစ်ပါတယ်။နောက်ပြီးတစ်နှစ်ကိုပလတ်စတစ်အမှိုက်တန်ချိန်2သိန်းလောက်အထိအမျိုးအစားခွဲပေးနိုင်ပါတယ်။ရုပ်ကျွင်းလောင်စာထုတ်လို့အသုံးပြုမှုလျှော့ချပြီးထုတ်လို့ပြီးသားပစ္စည်းတွေကိုပြန်လည်အသုံးချတဲ့ Circular Economy စီးပွားရေးလုပ်ငန်းမှာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ခြင်းလို့အခုလိုလုပ်ကင်နေကြတာပါ။
ထုတ်ပေါ်ပစ္စည်းတွေမှာပြန်သုံးလို့ရမယ့်ပလတ်စတစ်တမျိုးကိုအသုံးချရမယ်ဆိုတော့ EU ရဲ့ဥပဒေတရားထွက်လာပြီးရင်တော့ပြန်သုံးပစ္စည်းလုပ်ငန်းတွေပုံမတိုးတက်လာမယ်လို့ဒီလုပ်ငန်းမှာလုပ်ကိုင်နေကြတဲ့သူတွေကမျှော်လင့်နေပါတယ်။ဒီဆက်ယုံတစ်ခုထဲနဲ့တင်ဆွီဒင်တနိုင်ကလုံးကထွက်တဲ့ပလတ်စတစ်အမှိုက်အားလုံးကိုလက်ခံဆောင်ရနိုင်တယ်လို့လည်းပြောပါတယ်။ထောင်နဲ့ချီတဲ့ပလတ်စတစ်အမှိုက်တွေကိုစက်ကြီးတွေနဲ့အမျိုးအစားအလိုက်ကဏ္ဍအလိုက်ခွဲထုတ်တာပါ။ရွေးရှာကပတ်ပေါ်ကပလတ်စတစ်တွေကိုအနီအောက်ရောင်ကြီးအောက်ကဖြတ်သွားစေပြီးတော့ခွဲထုတ်လိုက်တဲ့ပလတ်စတစ်တွေကိုအမျိုးအစားအလိုက်လေပြင်းနဲ့မှုတ်ပြီးတော့သတ်မှတ်လမ်းကြောင်းအတိုင်းနေရာခွဲပြီးတော့ပို့ပါတယ်။ PVC နဲ့ polyester ပါဝင်တဲ့ပလတ်စတစ်တွေကိုလည်းဒီဆက်ယုံမှတိချခွဲထုတ်နိုင်ပါတယ်။အရင်တုန်းကတော့အဲ့ဒီဓာတ်နှမျိုးပါဝင်တဲ့ပစ္စည်းတွေကိုပြန်ပြီးတော့ထုတ်လို့အသုံးချလို့မရပါဘူး။
And what makes it special?
အရင်ဆက်ယုံအဟောင်းတို့ကဆိုရင်ပလတ်စတစ်အမှိုက်50ရာခိုင်နှုန်းလောက်ကိုအမျိုးအစားခွဲလို့မရတဲ့အတွက်မီးရှို့ဖျက်ဆီးပြရပါတယ်။အခုတော့ပြစ်လိုက်ရတဲ့ပလတ်စတစ်အမှိုက်က500ခိုင်နှုန်းတောင်မရှိတော့ပါဘူး
။ပလတ်စတစ်တွေပြန်လည်အသုံးချတဲ့နေရာမှာဆွီဒင်ကထိတ်တန့်နိုင်ငံတစ်ခုတော့မဟုတ်သေးပါဘူး။2022ခုနှစ်မှာပလတ်စတစ်35ရာခိုင်နှုန်းလောက်သာပြန်ပြီးတော့အသုံးချတယ်လို့ဆွီဒင်သဘာဝပတ်ဝန်းကျင် agency EPA ကပြောပါတယ်ဆွီဒင်နိုင်ငံရဲ့ထောင်အင်တာနက်ထုတ်လုပ်မှုခုနှစ်ရာခိုင်နှုန်းဟာ အပူဓာတ်နဲ့လက်စစ်တအားထုတ်လုပ်တဲ့နေရာမှာတုံးနေကြတဲ့ပလတ်စတစ်အမိုက်မီရှိုရက်စီကထွက်လာတာလို့လည်း EPA ကပြောပါတယ်။ဆွီဒင်သဘာဝပတ်ဝန်းကျင်အေဂျင်စီကပလတ်စတစ်ထုတ်ပုံးမှုဆိုင်ရာကျွမ်းကျင်ပညာရှင်အနာစတန်မတ်ကအခုလိုပြောပါတယ်။
The Swedes are good at recycling in general metals, paper and glass.
ဆူရင်လူမျိုးတွေကသံသတ္ထုစက္ကူနဲ့ဖန်တယ်လူပစ္စည်းတွေပြန်ပြီးတော့အသုံးချတဲ့နေရာမှာတော်ကြပါတယ်။ဒါမျိုးလောက်လာတာကလည်းကြာလာပါပြီ။ဥပမာစက္ကူအဟောင်းတွေကိုပြန်ပြီးတော့ထုတ်လုပ်ရောင်းချတဲ့လုပ်ငန်းတွေမျိုးရှိတာပါ။ဒါပေမဲ့လည်းပလတ်စတစ်ကြတော့ကျမတို့ကသိပ်ပြီးတော့မလုပ်ကင်တတ်ကြသေးပါဘူး။ပလတ်စတစ်မှိုက်တော်တော်များများကိုအမျိုးအစားတောင်းမှမခွဲနိုင်တာကတော့အိမ်တွေမှာရောစီးပွားရေးလုပ်ငန်းတွေအတွက်ပါတကယ်ပြဿနာဖြစ်ပါတယ်။ဒါကြောင့်ပလတ်စတစ်အမျိုးအစားခွဲနိုင်မှုကတကယ်ကိုလိုအပ်တာပါ
။အသစ်ထုတ်လုပ်လိုက်တဲ့ပစ္စည်းတဲ့ပြန်သုံးပစ္စည်းကနေလာတဲ့ပလတ်စတစ်ပစ္စည်းတွေဟာဖြမ်းမြ35ရာခိုင်နှုန်းပိုးပြီးတော့ဈေးများနေတဲ့အတွက်တွင်တွင်ကျဲကျဲသုံးဆွဲဖို့ကတော့ခက်ခဲနေပါသေးတယ်။ထုတ်ပိုးပစ္စည်းနဲ့ထုတ်ပိုးပစ္စည်းအမိုက်ဆိုင်ရာနေဥပဒေ PPWR ကိုဥရောပသမဂ္ဂကထုတ်ပြန်ပြီးရင်တော့ပြန်သုံးပစ္စည်းလုပ်ငန်းတွေပိုးပြီးတော့တွင်ကျဲလာလိမ့်မယ်လို့လည်းစောင့်ကြည့်သူတွေကယူဆပါတယ်။2030ပြည့်လွန်ရောက်တာနဲ့ပလတ်စတစ်ထုတ်ပေါ်ပစ္စည်းတွေမှာပြန်လည်ထုတ်လို့အသုံးချလို့ရမယ့်ဓာတ်ပစ္စည်း30ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိပတ်ဝန်းကျင်ရမယ်လို့ EU အဖွဲ့ဝင်28နိုင်ငံကမတ်လ၄ရက်နေ့မှာပဲဆုံးဖြတ်ခဲ့တာပါ။ဒါဟာဈေးကွက်ကိုပြောင်းပြစ်မဲ့အရာဖြစ်ပြီးတော့ပလတ်စတစ်အမိုက်တွေကိုထိရောက်စွာအမျိုးအစားခွင့်နိုင်မှာရည်မှန်းချက်ပြည့်မီမယ်လို့လည်း Swedish Plastic Recycling ရဲ့အမှုဆောင်အရာရှိချုပ် Philipsen ကပြောပါတယ်။တချို့တော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကတော့နီးပညာတွေပိုကောင်းလာတဲ့အကြောင်းပြောဆိုနေကြတာဟာပလတ်စတစ်တွေကိုဒီအတိုင်းမပြတ်ဆက်လက်ထုတ်လုပ်သုံးစွဲလို့ရတယ်ဆိုတဲ့သဘောတရားနေတယ်လို့ထောက်ပြပါတယ်။ Tara Ocean Foundation ကပလတ်စတစ်အမှတ်ရေးရာကျွမ်းကျင်သူ Harry Bogri Costa ကအခုလိုသုံးသပ်ပြပါတယ်။
Oui, le principe c'est de continuer à améliorer effectivement le là on parle essentiellement de tri
ပလတ်စတစ်နဲ့ပတ်သက်တဲ့စိတ်ခေါ်ချက်ကသူတို့ကိုပိုကောင်းအောင်ပြန်လည်ထုတ်လုပ်သုံးချဖို့ဒါမှမဟုတ်အမိုက်တွေကနေငွေတွေပြန်ထွက်လာဖို့မဟုတ်ပါဘူးသူ့နေရာမှာစားထိုးစရာပစ္စည်းရှာပြီးပလတ်စတစ်တွေကိုဖယ်ရှားပစ်ဖို့ကတကယ်စိန်ခေါ်ချက်ပါပလတ်စတစ်အမိုက်တွေကြီးထွားလာနေတဲ့ကိစ္စလမ်းကြောင်းပြောင်းသွားလို့မဖြစ်ပါဘူးသူတို့သုံးနေတဲ့ဤပညာကစိတ်ဝင်စားစရာကောင်းပါတယ်ဒီကမ္ဘာလုံးကလူဖွဲ့စည်းတစ်ခုလုံးပလတ်စတစ်အသုံးချမှုလျှော့ချပြီးအမိုက်မျိုးစားတွေကောင်းကောင်းခွဲထုတ်မယ်ပြန်လည်အသုံးချမယ်ဆိုရင်တော့သိတ်စိတ်ဝင်စားစရာကောင်းပါပါ
လက်ရှိမှာတော့ဂျာမနီနဲ့နော်ဝေနိုင်ငံမှာလဲ site zero ဆက်ယုံလို့နီးပညာပုံစံအတိုင်းပလတ်စတစ်အမျိုးအစားခွဲပေးတဲ့ခင်မီဆက်ယုံတွေတည်ဆောက်နေကြပြီဖြစ်ပါတယ်။ကျွန်မတော့လာပ
ါဆွေဒီမှာပလတ်စတစ်အမှတ်ကိုခင်မီနီးသုံးခွဲထုတ်နေတာနားလောင်ပြပြပေးခဲ့တာပါအခုတော့သတင်းတွေတဲကသုတပါထိုင်းနိုင်ငံမှာနိုင်ငံခြားသားလုပ်ခွင့်မရှိတဲ့အလုပ်တွေအကြောင်းပြောထားပါတယ်။မြန်မာနိုင်ငံကရွှေပြောင်းလုပ်သားအများဆုံးရှိတဲ့ထိုင်းမှာနိုင်ငံသားအလုပ်သမားတွေမလုပ်ရလို့သတ်မှတ်ထားတဲ့လုပ်ငန်း20ကျော်ရှိနေပါတယ်။ဘယ်လိုလုပ်ငန်းမျိုးစတွေလဲဆိုတာမန်းညိုလင်းပြောပြပေးပါအောင်ခင်ဗျာ
။အရှိတောင်အရှာနိုင်ငံတွေထဲမှာနိုင်ငံသားသားအလုပ်သမားအများဆုံးရှိတဲ့နိုင်ငံတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိနေကြတဲ့ရွှေပြောင်းအလုပ်သမားတွေဟာထိုင်းတနိုင်ငံလုံးလို့အားရဲ့30ရာခိုင်နှုန်းကျော်ကိုဖြစ်စီလုပ်ကိုင်းပေးနေကြတာပါ။ကော်လာဗျူးလို့ပြောကြတဲ့ကျောင်းဆရာလို့အထက်တန်းအင်ဂျင်နီယာလို့ IT ပညာရှင်လို့အလုပ်မျိုးတွေမှာလည်းပညာရှင်အဆင့်ရှိတဲ့နိုင်ငံသားအလုပ်သမားတွေကိုငှားရမ်းကြပါမယ်။စီးပွားရေးနိုင်ငံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံလိုနိုင်ငံတွေကအလုပ်သမားအများစုကတော့အောက်ခြေအလုပ်တွေကိုလုပ်ကြရပါတယ်။အိမ်ဖော်ကလေးထိန်စောက်လုပ်ရေးငါးဖန်းအထည်ချုပ်စားတော့ဆိုင်အကူဈေးရောက်အကူစိုက်ပျိုရေးနဲ့မွေးမြူရေးစတဲ့အခြေခံအကျဆုံးအလုပ်တွေမှလုပ်ကြရတာပါ။ဒီလုပ်ငန်းတွေမှာထိုင်းရဲ့အိန္ဒိချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအိုကမ္ဘောဒီးယားကရွှေ့ပြောင်းအလုပ်သမားတွေလုပ်ကိုင်းကြပြီးဗီယက်နမ်အလုပ်သမားတချို့ကိုလည်းတွေ့နိုင်ပါတယ်။ဒီထဲမှာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးအလုပ်လုပ်ကြသူတွေထိုင်းနိုင်ငံကိုနီလန်းတစ်ခုခုနဲ့ဝင်လာပြီးမှအလုပ်လုပ်ခွင့်အထောက်အထားလုပ်ပြီးလုပ်ကိုင်းကြသူတွေနဲ့တချို့ကလည်းဘာထောက်ထားမှမရှိဘဲတရားမဝင်လုပ်ကိုင်းနေကြသူတွေကိုလည်းတွေ့ရပါဗါတယ်။ ထိုင်းအစိုးရအလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ရွှေ့ပြောင်းအလုပ်သမားဆိုင်ရာ NGO တွေကတော့သူတို့ခောက်ယူထားတဲ့အချက်လက်တွေအရထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်ကရွှေ့ပြောင်းအလုပ်သမားပေါင်း၄သန်းကနေ၅သန်းအထိရှိနေပြီးဒီထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကအများဆုံးဖြစ်ပြီးခန့်မှန်းခြေ၃သန်းအထက်မှာရှိတယ်လို့စီးရင်တွေမှာဖော်ပြချပါတယ်အခုလိုထိုင်းနိုင်ငံကိုမြန်မာအပါအဝင်ရွှေ့ပြောင်းအလုပ်သမားတွေအလုပ်လာလုပ်ကြတာမှာထိုင်းအစိုးရကနိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေလုပ်ပိုင်ခွင့်မရှိတဲ့အလုပ်တွေကိုဥပဒေပြုသတ်မှတ်ထားပါတယ်။ဒီထဲမှာလုပ်ပိုင်ခွင့်လုံးဝမရှိဘဲတင်းတင်းကြပ်ကြပ်သတ်မှတ်ထားတဲ့အလုပ်အကိုင်းက28မျိုးရှိတာပါ။အဲဒါတွေကတော့တစ်သားထုထွေးတဲ့လုပ်ငန်း၊တည်ယူဖို့ဆောင်ရင်မော်တော်ယာဉ်တွေမောင်းတဲ့လုပ်ငန်း၊လေလံလုပ်ငန်း၊စိမ်းနဲ့ကြောက်သွေးပြီးအယောင်တင်တဲ့လုပ်ငန်းစပင်းညက်ချင်းစပင်းအလှပြုပြင်ခြင်းနဲ့မိကအလှပြုပြင်ခြင်းလုပ်ငန်းအထည်လက်ရက်လုပ်ငန်းကျူပင်ဂျိန်ဆေးကြောက်ကောက်ယူဝါမြက်ကြက်မွေးအုံရွက်အုံလက်ဖိုင်ဘာအမြင်အဲ့ဓာတွေကနေအသုံးဆောင်ပစ္စည်းထုတ်တဲ့လုပ်ငန်းမိုင်းငိုင်စက်ကူလက်မှုလုပ်ငန်းယွန်းထည်လုပ်ငန်းထိုင်းအမှုပညာဒုရီယာတွေထုတ်တဲ့လုပ်ငန်းခြေသေးလက်သေးလုပ်ငန်းရွှေတဲငွေတဲလုပ်ငန်းကြီးထည်လုပ်ငန်းထိုင်းအယုတ်လုပ်ငန်းဖုံးကြီးအလှူခံတပိတ်လုပ်ငန်းပိုးထည်လက်ရည်လုပ်ငန်းဗုဒ္ဓရုပ်ပွားတော်လုပ်ငန်းအထည်ဆက်ကူရိုးနဲ့လုပ်တဲ့ထီးလုပ်ငန်းနိုင်ငံတကာကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုကလွဲပြီးတခြားအကျိုးဆောင်လုပ်ငန်းထိုင်းအနှိတ်ခမ်းလုပ်ငန်းလက်နဲ့ secret လိုက်တဲ့လုပ်ငန်းဧည့်လန်းညွန်နဲ့ဧည့်သည်အကျိုးဆောင်လုပ်ငန်းမူရစီဝါနဲ့ခိုးယူထားတဲ့ပစ္စည်းတွေရောင်းချတဲ့လုပ်ငန်းထိုင်းစက်ကောင်ဇက်ရုပ်တွေကိုရေးသားထုတ်ဝေတဲ့လုပ်ငန်းလက်နဲ့ပိုးချီထုတ်လုပ်တဲ့လုပ်ငန်းလုပ်ငန်းတစ်ခုလုံးအတွက်ဥဆောင်ညွှန်ကြားစီစဉ်မှုလုပ်ငန်းထိုင်းနိုင်ငံရဲ့ဥပဒေနဲ့တရားရေးဆိုင်ရာလုပ်ငန်းစတဲ့လုပ်ငန်း28မျိုးကိုနိုင်ငံသားရွှေ့ပြောင်းအလုပ်သမားတွေလုပ်ခွင့်မရှိဘူးဆိုပြီးတရားဥပဒေနဲ့တင်းတင်းကြပ်ကြပ်ကတ်သက်ထားတာပါဒီလိုလုပ်ငန်းတွေလုပ်ကိုင်းနေတာကိုတက်ဆိုင်ရန်ကဖမ်းမိခဲ့ရင်တော့အလုပ်သမားတွေအဖို့ထိုင်းနိုင်ငံမှာအလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရတာ၊မူရင်းနိုင်ငံပြန်ပို့ခံရတာ၊ပြစ်ဒဏ်နဲ့ဒဏ်ငွေဆောင်ရတာတွေပြုလုပ်ခံရပြီးအလုပ်ရှင်တွေဘက်မှလည်းပြစ်ဒဏ်ခံရတာ၊ဒဏ်ငွေပေးဆောင်ရတာ၊နိုင်ငံသားသားအလုပ်သမားငှားယူခွင့်ပိတ်ပင်ခံရတာတွေကြုံတွေ့ကြရမှာဖြစ်ပါတယ်ရှင်
ထိုင်းမှာနိုင်ငံသားလုပ်ခွင့်မရှိတဲ့အလုပ်တွေအကြောင်းမညညိုလင်းပြပြပေးခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဆုံးမသက်ခင်သတင်းချင်းချုပ်ကိုစောဝန်းလှိုင်ပြပြပေးပါအောင်ခင်ဗျာ
လက်ဗနိုနိုင်ငံတောင်ပိုင်းမှာစီးရဲအခြေအနေကိုလေ့လာနေတဲ့ကုလသမဂ္ဂဝန်ထမ်းဒီနာဘုံကြည်ကြလို့၄ရောက်တန်းရရသွားတယ်လို့ကုလသမဂ္ဂကပြောပါတယ်အစ္စရေးနဲ့လက်ဗနိုနယ်စပ်မြင်းတခြားခြေချင်းလေ့လာရေးလုပ်နေကြတဲ့ UNTSO အဖွဲ့ဝင်၄ယောက်နာဘုံကြည်ကြရောက်ပောက်ကွဲခဲ့တယ်လို့ကုလသမဂ္ဂရဲ့အပြစ်ခတ်ရက်စဲရေးလေ့လာဆောင်ကြည့်အဖွဲ့ UNTSO အဖွဲ့ကထုတ်ပြန်ပါတယ်ခင်ဗျ။ရုရှားနဲ့ဆက်ဆံရေးပြည်လည်တဲ့အိန္ဒိယအစိုးရနဲ့ဆက်ဆံရေးတွတ်တက်အောင်ကြိုးစားဖို့ယူကရိန်းနိုင်ငံသားဝန်ကြီးအိန္ဒိယကိုတွားရောက်ခဲ့ပါတယ်။ကြာသပတေးနေ့တည်းကရောက်နေတဲ့ယူကရိန်းဝန်ကြီးဒမီထရိုကူလေဘာဟာအိန္ဒိယနိုင်ငံသားဝန်ကြီးဆူဘရာမယံဂျိုင်းရှန်ကာအပါအဝင်လက်ထောက်အမျိုးသားလုံခြုံရေးအကြံပေးအရာရှိနဲ့ဒီကနေ့မလ30ရက်နေ့မှာတွေ့ဆုံပါတယ်။အိန္ဒိယဟာစစ်အေခေတ်ကာလကတည်းကရုရှားရဲ့အရင်းနှီးဆုံးမဟာမိတ်အဖြစ်ရပ်တည်လာခဲ့တယ်လို့ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့အပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ပြောကြားခြင်းမရှိသေးပါဘူးခင်ဗျာ။ဟောင်ကောင်မှာလူခွင့်ရေးနဲ့လွတ်လပ်မှုကိုတိုးမြင့်ဖြစ်နေမှုတွေမှာတာဝန်ရှိသူတွေအပေါ်အမေရိကန်ပြည်ဝင်ခွင့်ကန့်တတ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ခင်ဗျာ
။ကျေးဇူးပါကိုစောဝန်လိုင်းအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရဲနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ TN Wanu ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြပါVOA ကိုအခုလိုနောက်ဆက်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝါရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်ယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။